Welcome to the Voice of America in Burmese.
Minglamane Kimasha, Washington Mirror View American Tangani, Natalis October last year. Taujani Manakin season ago, Yamasano Jimene Chonaigani Colonaiti, Langometer Nesselly listening as a day, Langometer Dia Guzerugani, Tolan Bini Babi, Chama Kimutaba, Timanakin the Henrigo, Go Yemen Tonet to Pubia Bibamin. Tamara Yuka Wedu, Lujan Songbi, Sagasito, Wedjin Bame, October Sangai, Jedderini season Piatinker and now. Tamara Donald Trump net do the Marahong Joba Genoa. May Sana Shinrene, Down Hall Bonsa and May Pipulum at Disagasito were seasonal. The Abdania Zigani be Bowen Jama Pipare. American Shivain Sanoje, Jedderini Nya Shinaima. Tamara Trumpga, Florida Dine, Miami Muga, May Sana Shinre, and May Pija Jedrigo. NBC Trentanagani, Tolan Bima Chitalu. The chain name of a Pennsylvania Dine, Philadelphia Muga, May Sana Shinre, and Mimian Jedrigo. Joe Biden at Pijacherigo, ABC Trentanagani, Tolan Bima Pipari, Florida and Pennsylvania Pineruha, through an Udra, November Tonya Tamra Juga Wema, a chain is Shimbiama Pineriba, Juga with Chimpabo, Trent Tompa Lope, Luro Rapipime, Tipine Nakusalonga, Dita Ganriha, Pedamra Longo, Bobby Nitta Jaris Ra Gudi, Dutchelumia Dibau. The Nanganosaya Sitandria, Joe Biden at Piana, Sema Bobby Nanny, the Tamra Trummy, Pijacherigo, Tolan Bima, NBC. ABC de Chidu Bobi Miare Dre, Tamra Trami and Maybe Tony Jago Jishu do Bob Miane Mare. Padugo maybe a mesura Masompia de Mesana Shinri Nene. Ti maybe Tony Jan Nakuzalongo Jibi. Dunile Megon Riboma Tamra Long No Pelu Pijaresura Gekka Sunset Najama Tipari. The chain name of Yuka Buadre, Democratic Party got do the Mara Long Pinet, Wayo Shinjame, Gamala Harrisha, do Mesa Puaga Nau. COVID-19 Goose Canada to Tanila Niti, Meswe, Kidola Murigo, just sign time up to Jow, Jedabrini, Martina Bari. Uropa did that the Loma, Coronavirus Kayoga, Dudia Job, Tilabon Yaredre, Tioga Pianbomu, Tencho Yugo, Dinin Jet, Losan Jabu, the Luisho Gaba, Jama Ipwe, Uropa Sanya Chige, Doctor Hans Kluska, Tidarin and Rigo, Titan Library, Kaman Pachamuri, Ya, Uropa de Loa, Sanya Dine, Sangala, Sobaima. Tioga Pipomu, Tomian Lana in Nello, Doctor Kluska, Piobari, Uropa de Loma, Pigate at Rembate, Tioga, a goose candle, Tenego, the thing known it. Not a goose candle, Conatino, Sigelaja, Daha, Tikayoga, Satin Jinga Sabi, the Bertrand, Amyazon Pilaraba, the Somuga let the Nego, Lutatown Piamia, Shire, COVID-19, Dita Rima, Piensamamio, Amyazon, the Sone Yoga, Pilazibari, Tabi Mele, Tioga, Amyazon, Pipwakere, Ibra Larungan, and Shane. Anything at this home who are coote, Maza, Bobby, Miani, de Lupiovari. Lilla Nere, the Iron Joe, the Adujinia, Sato Camp Portrait, Tamara Trump, Amusin, Tendon Tare, Amy Goni, Barrett Go, a debut can at the Matin. A teller dot the Ari Comedy Shima, Lea Japilu de Jana Boriha, Jedabrini, my son, the Mapipari, Barrett Dre, Comedy Windrega, a be the maybe Huichebo, Comedy a Sumcha Chago, Lame Jedabrini, T. Shri Sign Portrait. Democratic Panjaki Vare, Dumadre, Teller Dotia Lung and Maybe Muguro, November Tonga, Tamara Juka Winne, Lotto Juka Puri Matanga, Yen Nanga Lu, Dilagon Lama, Babu Pianai Mare. Very good debut camp for the Roma May Lung Lau Shirelo, a Teller Dot Matnyazu Council, Mitch McConnell got Biobari, Tabian Dumadre, Teller Dotia Luma, Maker Sumpia Putre, October Nesatonga Pianai Jonah Biobari, Jagello Dumago, debut Nanga. Baron Ha, Piensamamio, Amusami Dia Yonjo Gia Duji Pilamava. Russia Taikan Gonsa Alexei Navalny Go, Soviet Russia Keton, Iron Jo Tigasi, a Sikamuna, but the B, EU Europa Tamagaga, Russia Ayashiji Chaune, a poesy to Hugo, Jedabrini, Madanka, Ye Ule Bari, Russia Nanganjai Wenjiga, a lot of Dogdam Huri, Lokdon Nainelo, three Bila be Nautini Mabe, a Kulu, EUGA, Ye Ule Daba, Dilo Ye Ubo, EU Poen Nesakuna Nanganga, The Bodu Chamalita Pippi, Yu Kan to Redre, Yu Poen Nang Andre De, Dolan Hu Pippin Abdin, Throne at Du Yu Kan at Puesi, Bansang Huregoba, Tencho Ma Pijang, Yu got Tokian at Jinja Jama Popia Valley. D. Yu Kan to Redema, Russia Tamara Yunga Simon Yashi Jinnaune, Russia Taulaye, FSP Jigerubian, Russia Gawe Wunjitana, Dudia Wunjin Ule Bawan Valley. Yu Lady Puesigaro. ရုရှားသိပ္ပံသုတေသနဌာနရဲ့အော်ဂဲနစ်ဓာတုဗေဒနဲ့နည်းပညာဆိုင်ရာဌာနဖြစ်ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်ရမ်းထုံမှာ VOA American တန်ရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာပေးသွားပါမယ်။မြန်မာနိုင်ငံမှာမနေ့အောက်တိုဘာလ15ရက်နေ့က COVID-19 ကူးစက်သူ1026ယောက်ထပ်တွေ့ခဲ့ကြောင်းအတည်ပြုကြေညာခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း 32,352 ယောက်ရှိသွားပြီဖြစ်ပါတယ်။ဩဂုတ်လကကူးစက်မှု384ခုသာရှိခဲ့တဲ့မြန်မာနိုင်ငံမှာတကြောပြန်ကူးစက်မှုဖြစ်ပြီးနှစ်လအတွင်းကူးစက်မှုအခုလို 32,000 ကျော်သွားခဲ့တာဖြစ်ပါတယ်။အောက်တိုဘာလ10ရက်နေ့ကကူးစက်ခံရသူ2158ဦးနဲ့တရက်ထဲကူးစက်မှုအများဆုံးစံချိန်တင်သွားပြီးခဲ့တဲ့နောက်အောက်တိုဘာလ14ရက်နေ့မှာတော့တပတ်အတွင်းပထမဆုံးအချိန်ကူးစက်မှုထောင်ကနန်းအောက်ကျရောက်ခဲ့ပါတယ်။မနေ့ကကူးစက်မှုထောင်ကနန်းအထက်ပြန်လည်ရောက်ရှိခဲ့ပေမဲ့လည်းဓာတ်ခွဲနမူနာ 12,985 ခုကိုစစ်ဆေးခဲ့တာဖြစ်လို့စစ်သက်စစ်ဆေးမှုနဲ့ရောဂါတွေ့ရှိမှုအချို့ကဆေးရကန်နှုန်းအတွင်းမှာပဲရှိနေပါတယ်။ COVID-19 ကြောင့်သေဆုံးသူကတော့မနေ့က33ယောက်ရှိခဲ့လို့သေဆုံးသူစုစုပေါင်း965ယောက်ရှိသွားပြီဖြစ်ပါတယ်။အောက်ကလာလေက COVID-19 ကြောင့်သေဆုံးသူ6ဦးသာရှိရာကနေ2လအတွင်းအခုလို960ကျော်သွားတာဖြစ်ပါတယ်။ယောဂစံသက်စစ်ဆေးမှု testing ကိုတော့မလနောက်ပိုင်းကစလို့အခုထိ 46,500 ကျော်ပြုလုပ်ထားခဲ့ပါတယ်။အခုချိန်ထိယောဂတွေ့ရှိသူ 32,000 ကျော်ရဲကပြန်လည်ကျန်းမာလာတဲ့သူက 14,906 ယောက်ရှိပါတယ်။ COVID-19 ကယောဂကူးစက်မှုတွေအဓိကကြုံတွေ့နေရတဲ့ရန်ကုန်တိုင်းတွင်ယောဂပိုးအခမဲ့စစ်ဆေးတာတွေအရှိန်မြင့်လှုပ်ဆောင်နေတယ်လို့ဆိုပေမဲ့လည်းယောဂလက္ခဏာမရှိဘဲမလို့ဘဲစစ်ဆေးတာတွေမလုပ်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားတာကိုတွေ့ရပါတယ်။ COVID-19 ယောဂလက္ခဏာတွေခံစားရရင်တော့သက်ဆိုင်ရာကျန်းမာရေးစင်တာတွေစီအချိန်မီတော့ရောက်ပြသဖို့ကိုကျမရေးဝန်ကြီးဌာနကသတိပေးထားပါရခင်ဗျာ။မြမရေတက်အတွက်ရေကိုတင်မောတစည်းကိုမကြမီလွှဲပြောင်းပေးဖို့မှာဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါရ။ဒီနိုင်ငံကဒေသတွင်းစီးရီးဩဇာလွှမ်းမိုးဖို့တိုးမြင့်ကြိုးပမ်းလာတဲ့ချိန်မှာအိန္ဒိယနိုင်ငံကအခုလိုကီလိုအတန်းစားရေကိုတင်မောတစည်းကိုမြန်မာနိုင်ငံကိုလွှဲပြောင်းပေးမယ်ကြောင်းကြေညာလိုက်တာဖြစ်ပါရ။အိန္ဒိယရေတက်နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်လှုပ်ဆောင်နေတဲ့မြမရေတက်အတွက်တော့ဒါဟာပထမဆုံးရေကိုတင်မောဖြစ်လာမှာပါ။ပင်လယ်ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုကမြန်မာနိုင်ငံနဲ့ထိတွေ့မှုပေါင်းစုံလှုပ်ဆောင်နေတဲ့အထက်ကဒစိတ်ဒေတာဖြစ်ကြောင်းအဲ့ဒီလိုပူးပေါင်းဆောင်ရွက်မှုအရာမြန်မာနိုင်ငံကို INS Sindhuvia ရေငုပ်သင်္ဘောလွှဲပြောင်းပေးဖို့သွားမှာဖြစ်ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောခွင့်ရာအန်ဒူရက်ရှရီဗစတာဗာကသတင်းပရိနေသတင်းစာရှင်းလင်းပွဲမှာပြောပါရယ်အခုလိုကြေညာချက်ဟာအိန္ဒိယစီဂူစီချုပ် MM Naravane နဲ့နိုင်ငံခြားရေးအတွင်းဝင် Hard Warden Shringla တို့နှစ်ဦးမြန်မာနိုင်ငံကိုနှစ်ရက်ကြာအတူသွားရောက်လက်ပတ်အပြည့်ရပ်ပိုင်းအတွက်မှထွက်ပေါ်လာတာလည်းဖြစ်ပါတယ်။အခုလိုမြန်မာရေတပ်အတွက်ပထမဆုံးရေငုပ်သင်္ဘောကိုပေးအပ်တာဟာဒေသတွင်းနိုင်ငံအားလုံးလူမျိုးရေးနဲ့တိုးတက်မှုရရှိစေရေးစကားဆိုတဲ့အိန္ဒိယနိုင်ငံရဲ့ရည်မှန်းချက်နဲ့အညီလှုပ်ဆောင်နေတာဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံတွေအားလုံးကိုယ့်ဘာသာကိုယ်ယက်တည်နိုင်ရေးကိုယ်ပိုင်စွမ်းရည်တွေတည်ဆောက်နိုင်ဖို့အကူအညီပေးရေးအိန္ဒိယနိုင်ငံရဲ့ဂရီကူရဲ့တွေနဲ့လည်းကိုက်ညီကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောခွင့်ရရှရီဖတ်စတဗာကပြောပါရယ်မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံအတွက်မဟာဗျူဟာကျတဲ့အိန္ဒိယနိုင်ငံဖြစ်သလိုအိန္ဒိယအနောက်မြောက်ပိုင်းကစစ်သွေးကြွပြဿနာရှိနေတဲ့နာဂါလန်နဲ့မနီပါးပြည်နယ်တွေနဲ့လည်းမိုင်1640လောက်နေချင်းဆက်နေတာဖြစ်ပါရယ်မကြာမီနှစ်တွေတဲ့နှစ်နိုင်ငံလူကြိုရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအရှိန်မြင့်လှုပ်ဆောင်နေခဲ့တာလို့လည်း The Times of India သတင်းစာကပြောပါရယ်American ဆိုရကလူခွေရေးဆိုင်ရာတာဝန်ရှိသူတို့ကိုတိဘက်ရေးရာအထူးတာဝန်ခံညှိနှိုင်းရမှုအဖြစ်ခန့်အပ်လိုက်တာဟာတိဘက်ဒေသကိုမတည်မငြိမ်ဖြစ်စေဖို့ယူရတာလို့တရုတ်နိုင်ငံကချက်တာပရိနေကဆက်ဆွဲလိုက်ပါတယ်ဗုဒ္ဓဦးနေက American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကဒီမိုကရေစီလူ့ခွင့်ရေးနဲ့အလုသမားရေးရာလက်ထောက်နိုင်ငံရဲ့ဝန်ကြီး Robert Destro ကိုတိဘက်ဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်အကြောင်းတင်ညာခဲ့တာပါ။သမ္မတ Donald Trump အစိုးရတက်လာတဲ့2019ခုနှစ်ကစတင်လို့လက်လက်နေတဲ့ဒီယာဒူးနေရာမှာ Destro ကိုပူးတွဲတာဝန်ပေးရလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရာဇော်လီဂျန်ကတော့တိဘက်အရေးဟာတရုတ်ပြည်တွင်းရေးဖြစ်ပြီးနိုင်ငံစုဖတ်မှုကိုခွင့်ပြုမှာမဟုတ်ဘူးလို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်တရုတ်နိုင်ငံနဲ့ဖုန်းတော်ကြီးဒလိုင်းလာမာဒါမှမဟုတ်သူ့ရဲ့ကိုယ်စားလှယ်တို့အကြားနှစ်ဖက်ဆွေးနွေးမှုတွေဖြစ်ပေါ်လာစေဖို့ တိဘက်ရဲ့ထူးခြားတဲ့ဘာသာရေးယဉ်ကျေးမှုနဲ့တိဘက်တန်ဘာသာစကားကိုအကာအကွယ်ပေးဖို့လူခွေရီတွေလေးစားလိုက်နာစေဖို့လက်ထောက်ဝန်ကြီးဒက်စထရိုကဦးဆောင်သွားမှာဖြစ်တယ်လို့လည်းဝန်ကြီးပုံပီယိုကပြောပါတယ်။1950ပြည်နယ်မှာငြိမ်းချမ်းတဲ့လူမျိုးရေးလို့ခေါ်ပေါ်ပြီးတရုတ်နိုင်ငံကတိဘက်ဒေသကိုစတင်ထိန်းချုပ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံကလျှက်စစ်တာထုတ်လုပ်တဲ့ဆဲတခုအနားမြေပြုံမှုနှစ်ခုဖြစ်ပေါ်ပြီးတဲ့နောက်3ရက်အကြာတတပရီနေ့မှာကယ်ဆယ်ရေးသမားတွေကအလောင်း73လောင်းကိုပြန်လည်ရှာဖွေတွေ့ရှိခဲ့ပါတယ်။နိုင်ငံအလဲပိုင်းသွားသိမ်ဟွေးပြည်နယ်မှာဒီကနေ့ကမြေပြုံမှုနှစ်ခုဖြစ်ပေါ်ပြီးတဲ့နောက်ဆောက်လေလုံသား18ယောက်နဲ့ကယ်ဆယ်ရေးအဖွဲ့ဝင်73ယောက်ပြိမိနေခဲ့တာပါ။ရဟယင်တွေ73ယင်တွေအနောက်ခံခွေတွေနဲ့စစ်သား600ကျော်အသုံးပြုပြီးရှာဖွေလုပ်ငန်းတွေလုပ်ဆောင်ခဲ့ရမှာအခုလိုအလောင်းတွေတူဖို့တွေ့ရှိခဲ့တာဖြစ်ပါတယ်။အော်တိုဘာလာအစောပိုင်းကလေးကတက်တက်ထန်ထန်ရွာနေတဲ့မိုးကြောင်ရေကြီးရတဲ့မြေပြိုမှုတွေကိုကြုံတွေ့ခဲ့ရပြီးအနည်းဆုံးလူ49ဦးသေဆုံးခဲ့ရပါတယ်။တကြီးမဲကြီးရွာနေတဲ့မိုးကရှေ့တင်းပတ်အစောပိုင်းမှာမှရက်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။သေဆုံးသူစစ်သားတွေရဲ့ရုပ်လောင်းတွေအတွက်ဇာပနာအခမ်းအနားကျင်းပပြုလုပ်ပေးနိုင်ဖို့သောသိဟွေပြည်နယ်ကစိတ်ယုံတယုံကိုလွှဲပြောင်းပေးပို့ခဲ့တယ်လို့ဗီယက်နမ်အစိုးရကပြောပါတယ်။လက်ရှိကြုံတွေ့နေရတဲ့ဆိုးရွားတဲ့ရာသီဥတုကြောင့်ရေကြီးမှုနဲ့မြေပြိုမှုတွေထူပြောတဲ့ဗီယက်နမ်နိုင်ငံအလဲပိုင်းမှာလူပေါင်း63,500ကိုကယ်ဆယ်ရွှေ့ပြောင်းပေးခဲ့ရကြောင်းနဲ့အင်ဂျီပေါင်း13,500နဲ့သီးနှံမြေဧက24,000ကျော်ရေကြီးနေမြုပ်ခဲ့တယ်လို့လည်းဗီယက်နမ်သဘာဝဘေးရန်ရဲ့ဆိုင်ရာဝန်ကြီးဌာနကပြောပါရခင်ဗျာ။တောက်ချာနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။စင်တော်ဝင်းမြမှာကိုဗစ်ရောဂါအဖြစ်များနေတဲ့ရန်ကုန်မှာစက်ရုံလုပ်ရုံတချို့ပြန်ဆဖွင့်ခြင်းလူသားတွေကြားကူးစက်မှုအနည်းငယ်များဆရှိလာနေတာအတွက်ဆေးစစ်မှုတွေလုပ်နိုင်ဖို့ပြင်ဆင်နေပါပြီ။ဘလို့ကူးစက်မှုတွေဖြစ်ခဲ့ပြီးရှေ့ဆက်ဘလို့သွားဖို့ရှိနေတာကိုကုန်တယ်ဆက်မှုအသင်းချုပ်ဥက္ကဋ္ဌကျန်းမာရေးပြောခွင့်ရတဲ့ဆက်မှုဆောင်တာဝန်ရှိသူတွေကိုမေးထားပါတယ်။UMFCCI လို့တူကောက်ခေါ်တဲ့ကုန်တယ်များတဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးစောမေဝင်းကကျမ်းမာရေးဝန်ကြီးဌာနနဲ့ညှိပြီးကုန်တင်ကားတွေအတွက်စစ်ဆေးပေးနေရကနေနောက်တစ်ဆင့်ဒီအလုပ်သမားတွေတက်ပါစပြင်နေပြီလို့အခုလို့ဆိုပါတယ်
။ဟုတ်ကဲ့တော့အရင်ဆုံးကုန်တင်ကားတွေသွားလာဖို့အတွက်ကိုတော်တော်ဦးစားပေးပြီးတော့စစ်ပေးနေရတယ်။နောက်ကလည်းတချို့စက်ရုံတွေကလည်းဝန်သားတွေကိုလည်းစစ်ပေးပါဆိုပြောလာတဲ့အတွက်အခု Antigen Rapid Test တင်သွင်းဖို့စီဝေးလုပ်ကြတယ်အစိုးရဒီမှာတော့ဝယ်ထားတာတော့ရှိတာပေါ့ဒါပေမဲ့လည်းအစိုးရလည်းတခြားဟာတွေလည်းသုံးတယ်အများကြီးရှိတဲ့အခါကျတော့အဲဆိတ်ဝင်နေပါအများကြီးတို့ပြရမဆိုခက်ပါပေါ့နော်
အဲ့ဒီတော့ဘယ်တော့လောက်စစ်ပေးနိုင်ပါလဲလို့မေးရမှာဥစ္စာမေးဝင်ကပဲ
ကျမ်းမာရေးဝန်ကြီးဌာနရဲ့ဖွင့်ပြတဲ့နဲ့တင်သွင်းပြီးရင်တော့တို့လို့လည်းအပြင်မှာစစ်ချင်တယ်ဆိုရင်စစ်လို့ရအောင်စီစဉ်နေတော့ကျွန်တော်ထင်တယ်နောက်ပတ်လောက်ဆိုရင်စပြီးလုပ်လို့ရလိမ့်မယ
်ဒီနေရာမှာစက်ရုံတွေမှာဘလို့ကူးဆက်ခဲ့တာကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာသန်းနိုင်စုကိုမေးရမှာစုံစမ်းနေစေဖြစ်တယ်လို့အခုလိုရှင်းပြပါတယ
်ဒီဝတ်တဲ့ဟာစုံစမ်းစစ်ဆေးမှုတွေလုပ်တယ်အခုကြည့်ရတော့စက်ရုံတွေပြန်ဖွင့်တော့လူစုလာနဲ့ကိုပြင်းနဲ့တော့မတည့်ဘူးဟောဆရာဒါနဲ့လည်းဒါစီးပွားရေးလုပ်ငန်းရာအားဝိညာဉ်ရေးတွေလည်းရှိတဲ့အခါကျတော့ကျွန်တော်တော့အောင်ပေါ့နော်public ဟဲ့ပါရပူအားဖြည့်ပြီးတောင်းရဖို့ဆွေးနွေးရတဲ့အချိန်မှလည်းပါပါတယ
်။ဦးစောမေဝင်းကလည်းပိုးတွေ့တာများတဲ့မင်္ဂလာတုံကမှန်ဘလူးဆက်ယုံတစ်ခုကိုသာပိတ်ထားပြီးကြံဆက်ယုံတွေမှာကနည်းနည်းသာစတွေ့တာမို့ဆက်ဖွင့်ထားရတယ်လို့ဆိုပါတယ်
။တချို့ဆက်ယုံတွေတော့ပိုးကူးတာလေးတွေရှိလဲရှိနေတော့ဒါမှမဟုတ်တချို့လည်းသူ့ဟာသူပိုးကူးတဲ့သူတွေအိုင်းနာမှာရှိ contact ရှိတဲ့သူတွေကိုပဲ quarantine ဆင်းလာလို့လုပ်တာပေါ့နော်။ဆိုင်ရုံတစ်ခုလုံးပိတ်တဲ့အနေထားတော့တော်တော်မလုပ်သေးဘူးပေါ့နော်
အဲ့ဒီတော့ရှေ့မှာရောဘလို့ဖြစ်နိုင်ပါလဲလို့မေးရမှာဥစ္စာမင်းဝင်းကပဲ
ပိုးကူးတဲ့သူတွေစိတ်များလာရင်တော့လည်းတမျိုးဖြစ်မယ်ဒါပေမဲ့ခက်လာလဲဆိုင်ရုံနဲ့ပိတ်ရင်လုံသွားတွေနဲ့ဒီလာတာတွေပြဿနာနဲ့အများကြီးရှိနေတော့တော်တော်ရဲ့ guideline အတိုင်းပေါ့ A grade ရထားတဲ့သူတွေဆိုဖွင့်ငွေပေးထားတယ်အခုဆိုရင်ဘာပြောတော့တော်တော်လေးဆက်နေနေတရားဆားပြီးတော့လေပတ်နေတော့ဆက်ဦးနေလဲတုံနေကြပေါ့နော်
ဒီနေရာမှာရှေ့ဆက်ကူးဆက်မှုတွေကာကွယ်နိုင်ရေးဘလို့အကြံပေးခြင်းပါလဲလို့မိတာကိုဥစ္စာမေဝင်းက
တောင်းမယ့်ဝန်ကြီးဌာနရဲ့ guideline ကိုတိတိကျကျလိုက်နာဖို့တော်တော်တော်တို့ရဲ့အဆောင်နေမှာနေတဲ့ခါလဲတော်တော်လေးကြီးဆိုင်ဖို့လိုပါတယ်ဘူကဖြစ်တာအဲအပြင်အဆောင်နေမှာနေရင်းနဲ့လဲကူးလိုက်ကြတာပေါ့နော်ဒါဒီဖယ်ရီစီတာအစားပေါ့နော်သူတို့ရဲ့ guideline တိုင်းသွားမှပဲအဆင်ပြေမယ်ဒါမှမဟုတ်လေလူတော်များတဲ့အခါတွေကြတော့ဖယ်ရီစီရတဲ့အခါချက်တာပေါ့ တချို့လည်းနင်းနင်းနာနာဒီစိတ်ယုံနေမှာဒိုမက်ထရီတွေရှိလို့ဆိုရင်တော့အပြင်သိမ့်မထွက်အောင်ဆိုရင်တော့အကူနေတာပေါ့အပြင်မှာနေတဲ့လူကြတော့လေအဆောင်ကလည်းတိတဲ့အတိုင်းဝန်သားနေတွေကတလားဖို့ကောင်းတာချင်းချင်းလေးတွေကစုနေကြတော့ဘူးကြပြူကြဖြစ်တော့ပေါ့နော
်ဒါအပြင်ဒီစိတ်ယုံနေမှာကိုဗစ်ကာကွယ်ရေးစည်းကမ်းတွေသိကြအောင်ကြီးကြပ်ပေးဖို့အနေထားကိုမေးရမှာဥစောမင်းဝင်းကဆက်ပြီ
းရကွန်တိုင်းမှာတော့စီစီကောမဒီတွေဖွဲ့နေပေါ့နော်ဖွဲ့ပြီးတော့အဲစိတ်ယုံနေကိုလိုက်စစ်နေကြတော့တကယ်ကောကျမိုင်ဝင်ကြီးဌာနဂိုင်းလိုင်းတိုင်းဒီပြင်ဆင်ထားတာအဲ့တိုင်းကောလိုင်းနာရီလုတ်သလားဆိုတာစဉ်းနေတော့ဗော
ဒီနေရာမှာမော်ဘီမြောက်တကာစက်မှုစုံကြီးကြပ်ရေးကောမဒီအတွင်းရေးမှုဥဇော်လွင်ကလည်းအရေးကူးစက်မှုရှိခဲ့ပေမဲ့အခုဆက်ထိန်ထားနိုင်ပြီးလူနေကျဲတာကလည်းအထောက်အကူပြုတယ်လို့ဆိုပါတယ
်ကျန်ခဲ့တဲ့ဟိုအနည်းကနေရက်နေ့ကနေပြီးတော့ဒီဒီရဆိုတဲ့အစာဆက်ယုံကနေတော့ delivery လုပ်တဲ့ကောင်လေးတကောင်တွေ့တယ်။ကျန်တဲ့ဟာကတော့မရှိသေးပါဘူးဗျ။ကျွန်တော်ဆက်မှုလုပ်မှာ။ဇုံပြင်ပထဲမှာကျတော့စိုက်ပျိုးရေးချန်နေမြင်းစီမြိုင်တို့ပါလို့ပေါ့။အဲ့ဘက်ကနေပြီးတော့တွေ့တာပေါ့။ကျမကြီးဌာနနဲ့တော့တကားပြောကြည့်တာတော့ဒီသွားဈေးဝယ်ပေါ့ဖြစ်လာတဲ့သဘောမျိုးပေါ့။ဒါတွေကိုလည်းသူတို့ဒီဘက်ကကွန်တက်တွေကိုပွန်နေဆန်တာတွေပို့ပြီးတော့ပြန်ရောက်တဲ့လူတွေကပြန်ရောက်လာပါပြီ
။တကယ်တော့ကိုဗစ်ရောဂါအဖြစ်များနေတဲ့ရန်ကုန်မှာကိုလူနေထူထပ်ပြီးစက်ရုံတွေများတဲ့မြောက်ကလာ၊လှိုင်သာယာနဲ့မင်္ဂလာတုံတို့မြို့တွေမှာကူးစက်မှုထိတ်ဆုံးရောက်နေပြီးစက်ရုံတွေပြန်ဖွင့်လာချိန်မှာပိုကူးစက်မှုတွေစကြုံလာရတာပါခင်ဗျာ။ကျွန်တော်ဝင်းမင်ပါ
။တရုတ်နိုင်ငံမှာနှစ်လနီးပါးအတွင်းပထမဆုံးအကြိမ်ကိုဗစ်ကာယရောဂါပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့တဲ့နိုင်ငံအရှိပိုင်းချင်းတော်မြို့မှာယောဂပိုးရှိမရှိစစ်ဆေးနေသလိုအဲ့ဒီမြို့မှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကလည်းအခြေအနေကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံအရှိပိုင်းရှမ်းတုံးပြည်နယ်ကစစ်ကမ်းမြို့ဖြစ်တဲ့ချင်းတောင်မှာကိုဗစ်ယောဂလက္ခဏာရှိသူ6ယောက်နဲ့ယောဂလက္ခဏာမပြရတဲ့သူ6ယောက်ကိုဒီသတင်းဖတ်ကုန်မှာပဲအတည်ပြုခဲ့ပြီးရဲ့နောက်တန်းတဲ့ချီရဲ့မြို့ကန်တွေကိုလည်းယောဂပိုးရှိမရှိစစ်ဆေးနေရပါ။ချင်းတောင်မြို့ကိုသွားဖို့ကြိုးစားနေတဲ့မြန်မာအလုပ်သမားတယောက်ကတော့ကယောဂကူးစက်မှုတွေတကြောပြန်တွေ့ရှိလာပြီးတဲ့နောက်မြို့ဝင်အထွက်တွေကိုတားမြစ်ထားတာကြောင့်လမ်းကနေပြန်လှည့်ပြန်ခဲ့ရတယ်လို့အခုလိုပြောပါတယ်
။ဒီဆန်းလုံးကပြန်အဲ့ဒီဟိုမြင့်မြင့်ပြောင်းလာတယ်။ဒီနေ့ကျွန်တော်ပြန်လာတော့လမ်းတဝဲနဲ့ပြန်ခေါက်လာရတယ်လို့လမ်းဗါလဲလမ်းတဝဲရောက်ရင်ဟိုဂိမ်းပါလေမဖြတ်ဟမ်းမှဆိုးလို့တယ်။အဲ့ဒီဖြစ်နေတဲ့နေရာတော့လော့ဒ်ဒေါင်းကိုချထားတယ်ကွာ။စေးစေးစမှုတွေပြေလည်နေကြတယ်။
ယောဂကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီးဖြစ်ကြောင်းကြေညာထားတဲ့တရုတ်နိုင်ငံမှာတကြောပြန်ပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းချင်းတောင်မျိုးရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်မှုတွေထွက်ပေါ်နေသလိုတချို့ကတော့မြန်မာနိုင်ငံနေဆက်ဒေသကိုပြန်လာနေကြကြောင်းတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့အခြေဆိုင်မုံမခဖောင်ဒေးရှင်းကဒေါ်မုံမခကပြောပါတယ်
။ဒီနေ့မနေ့ကတော့အဲ့ဒီဘက်ကနေပြန်လာတာလို့ပြောတာသူတို့ကအဲ့မှာယောဂတအားဖြစ်လို့တဲ့အဲ့မှာနေသူတို့သမင်းကမှကြောက်လို့ဆိုမိမပြန်လာတာအယောက်40ကျော်ဒီနေ့မနေ့စီမံမှာရောက်တော့အကုန်ဖမ်းမိတယ်အခုလုံးလုံးစရောသူဒီထောင်ထဲမှာတော့ပို့လိုက်တာပဲဘလို့ရှိဆက်လို့မလဲမသိဘူးကြ
။တရုတ်နိုင်ငံအာနာပိုင်တွေကတော့မြန်မာနိုင်ငံမှာမကြသေးခင်လာပိုင်တွင်ကကိုဗစ်ရောဂါကြောင့်သိဆုံးသူရာခိုင်နှုန်းနဲ့ကူးစက်သူတောင်းတဲ့ချီတိုးလာရာကနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပါတယ်။ပြီးခဲ့တဲ့လထဲမှာလည်းရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါတွေ့ရှိပြီးတဲ့နောက်တစ်မျိုးလုံးအသွားအလာတွေယာယီတားမြစ်ခဲ့တယ်လို့ရောဂါပိုးရှိမရှိစစ်ဆေးမှုတွေလည်းလုပ်ခဲ့ပါတယ်။တရုတ်နိုင်ငံအတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေတွေ့ရတဲ့ချင်းတောင်မြို့မှာတော့အာနာပိုင်တွေကတမျိုးလုံးကိုဗနေကစပြီးရောဂါပိုးစစ်ဆေးရည်လုပ်ခဲ့ပါတယ်။ချင်းတောင်မြို့ရောက်မြန်မာနိုင်ငံသားအခြေအနေတွေနဲ့ပတ်သက်လို့လည်းတရုတ်နိုင်ငံပေကျင်းမြို့မြန်မာတန်ယုံတန်မှုကြီးဦးဟန်ဝင်းအောင်က VOA ကိုအခုလိုရှင်းပြပါတယ
်။သူတို့တမျိုးလုံးကိုသူတို့စစ်မယ်ဆိုပြီးတော့အခုတော့ပြောထားတဲ့အနေထားတော့ကျွန်တော်တို့သိရှိထားပါတယ်ခင်ဗျာဟော။မြန်မာတွေပါမပါဆိုတော့လေကျွန်တော်တို့အဲ့ဒါလေးကတော့နည်းနည်းလေးဟိုစောင့်ကြည့်ရမယ်အနေထားပါခင်ဗျာသူတို့ဟိုစစ်မယ်လို့သာပြောထားပြီးတော့လေနောက်တရနေ့လောက်ဆိုတော့ဒီအသေးစိတ်လေးကျွန်တော်တို့သိရနိုင်ပါတယ်အခုကတော့သူတို့ကအကြမ်းင်းတော့သူတို့ကြီးညာထားပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်အဓိကတော့သူတို့ကတော့ဒီဟာဟိုတဏှာတွေးလိုက်တာနဲ့အကုန်လုံးပိုက်ဆိုင်တိုက်ပြီးတော့သူတို့စစ်တဲ့အနေထားလေးသူတို့လောက်တာပါနော်အဲ့လိုမျိုးဆိုတော့ကျွန်တော်ရေတော့ဘေကျင်းမှာလည်းတွေ့တဲ့နေရာရဲ့ပတ်ဝန်းကျင်တွေအကုန်လုံးပိတ်ပြီးတော့အကုန်လုံးဖမ်းဆစ်လိုက်တဲ့အနေထားပါနော်ဆစ်လိုက်တော့ဘေကျင်းမှာဆိုတော့ဒီတလာအတွင်းတော့တွေ့ပြီးတော့ပျောက်သွားတဲ့အနေထားလေးလည်းတွေ့ရတာပါနော်ဟုတ်ကဲ့ပါ
တရုတ်မျိုးသားကျန်းမာရေးကော်မရှင်ကတော့ချင်းတောင်မျိုးကပြည်တွင်းကူးစက်သူ6ဦးအပါအဝင်တရုတ်ပြည်မှာကူးစက်သူလူနာသက်13ယောက်ရှိခဲ့ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ကပ်ရောဂါကူးစက်မှုရေစတင်ချိန်ကစလို့တရုတ်ပြည်မှာကြီးမှာကိုဗစ်ကပ်ရောဂါနဲ့သေဆုံးသူ4600ကျော်အပါအဝင်ကူးစက်မှုပေါင်း8000ကျော်ရှိရလို့တရုတ်ဝင်သတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ထောင်ပြေးမှုနဲ့ဖန်ဆင်းရေးယူခံထားတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြီဟာလက်ရှိမှုပြင်ဗနာရေးဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့ပါအရေးယူခံရမယ့်အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါနေစီပါတီတို့လူသိများတဲ့ UDP ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြီကိုထပ်မံစစ်ဆေးမှုတွေအရငွေမဲကဝါချမှုအပါဝင်ဗနာရေးဆိုင်ရာလုပ်ငန်းတွေမှာဥပဒေချိုးဖောက်တဲ့လုပ်ရက်တွေတွေ့ရှိခဲ့ရကြောင်းစာသားပဒိနှင့်သတင်းစာရှင်းလင်းပွဲမှာတမရာယုံညွန်ကြားမှုချုပ်ဦးစော်ထီးကပြောလိုက်တာပ
ါ။ဒီကဟိုကြိုးရတဲ့တရားမဝင်ဆောင်ရတဲ့တော့ကျွန်တော်တို့တော်ပြီးတွေ့ရပါတယ်။နောက်တစ်ခါ2005ခုနှစ်အတွင်းမှာအေးကဲနေတဲ့မှာရှိတဲ့ဘိုးလေးတို့ကလက်ခံတဲ့တရားမဝင်တော့ဘိုးလေးတို့ကလက်ခံတဲ့တရားတစ်စင်းတရားမဝင်ရောက်လာတဲ့ဘိုးချက်16ကတည်းကပြင်းပြင်းထန်ထန်ပြရားကြော်လဲ official line ကတော့ bank official လာတာမဟုတ်ဘူး။ဟိုဒီကနေလဲလိုက်တယ်။အဆင်ပြေလာပြီးတော့သူ့ရဲ့ပန်းဆိုရင်လည်းဝင်ငွေဆိုတာကျွန်တော်တွေ့ရတယ်
။ဝင်ငွေဖြစ်တရားဝင်ကြေညာမထားတဲ့ငွေကြေးတွေကိုတုံးဆက်တာ2014ခုနှစ်ငွေကြေးကွာချမှုတိုက်ဖြတ်ရေးဥပဒေပုံမှန်43000ထောင်နဲ့10နှစ်ဒါမှမဟုတ်ငွေတန်းဒါမှမဟုတ်ပြည့်တဲ့နှစ်ရလုံးကြာခံနိုင်ရသလိုကျူးလွန်တဲ့လုပ်ငန်းအဖွဲ့အစည်းတွေကိုလည်းကျပ်ငွေတန်း900အထိဒဏ်ငွေချမှတ်ခံရနိုင်ကြောင်းလည်းဦးစော်ထေးကပြောပါတယ်။ဦးကျော်မြင့်ဟာမြန်မာနိုင်ငံပေါ်ပန်းရခွင့်ပြုချက်မရှိဘဲပါတီဝင်တွေတခြားလူပုဂ္ဂိုလ်တွေကိုအတိုးမဲ့ငွေချေးရာတွေအပြင်အပေါင်ပစ္စည်းတွေလက်ခံရယူပြီးငွေချေးတဲ့လုပ်ရည်တွေဟာငွေချေးရအဖွဲ့အစည်းဆိုင်ရာဥပဒေပုံမှန် 159 နဲ့ညီစိုးနေတယ်လို့လည်းပြောဆိုခဲ့တာပါ။စစ်စေးတွေ့ရှိချက်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့လည်းဦးစော်ထေးကပြောပါတယ်။ဦးကျော်မြင့်ရဲ့ဘဏ်ငွေစင်း59ခုကိုစစ်ဆေးရမှာတရုတ်နိုင်ငံကနေတဆင့်ကျပ်ငွေ16ဘီလီယံကျော်တရားမဝင်လွှဲပြောင်းရယူထားတာတွေ့ခဲ့ရပြီးငွေကြေးလွှဲပြောင်းသူတူကိုတရုတ်နိုင်ငံအာဏာပိုင်တွေကဖမ်းဆီးထားကြောင်းလည်းဦးစော်ထေးကပြောပါတယ်။ဦးကျော်မြင့်ဘက်ကတော့ကုန်ပစ္စည်းတွေတင်သွင်းရောင်းချရကရရှိတဲ့ငွေကြေးဖြစ်ထွက်ဆိုထားပေမဲ့အထောက်အထားအခိုင်အမာမှမပြနိုင်ဘူးလို့လည်းဆိုပါတယ်။ရှိလာတဲ့မှာကျင်းပမဲ့ရွေးကောက်ပွဲမှာကိုစည်ရောင်းဒုတိယအများဆုံးနေရာဝင်ရောက်ရှိမြိုင်မဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကတော့မန္တလေးမြို့အိုးဘိုတောင်မှာရာဇဝဲမှုနဲ့ထောင်ဒဏ်ကြခံနေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့ပြီးခဲ့တဲ့လကုံပိုင်းမှာပဲရန်ကုန်မြို့မှာဖမ်းဆီးခဲ့တာပါ။ရာဇတကြီးဥပဒေပုံမှန်114ထောင်ပြေးမှုနဲ့ရင်ဆိုင်နေရတဲ့ဦးကျော်မြင့်ကတော့မန္တလေးတိုင်းချိုင်းတာဇံမြို့နယ်တရားရုံးမှာရှစ်သတင်းပတ်အင်္ဂါနေ့ကျရင်ကြားနာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခန့်မန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲညှိကဲ့လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအထက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်နေပေးသွားမှာဖြစ်ပါတယ်ရှင
်။ NCA PS စာချုပ်လက်မှတ်ရေးထိုးတဲ့9နှစ်ပြည့်နှစ်ပတ်လည်နေ့မှာအစိုးရကြံ့ပြောင်းတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကတဝင်းလွာနဲ့ကြီးညာချက်တွေပေးပို့ထုတ်ပြန်ထားတဲ့အပေါ်ဘလို့ထူးခြားချက်တွေပါဝင်သလဲဆိုတာကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဒီကနေ့ကြောက်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့9နှစ်ပြည့်အထိမ်းအမှတ်နေ့မှာ COVID-19 ကာယရောဂါကြောင့်ခရိုင်နှစ်တွေလို့အခမ်းအနားကျင်းပနိုင်တာမရှိပဲကြီးညာချက်ထုတ်ပြန်တာတွေပဲရှိခဲ့တာပါ။ငါးနှစ်ပြည့်အထိမ်းအမှတ်အနေနဲ့ထုတ်ပြန်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာနဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တဝန်လွှာဟာအစိုးရရဲ့သဘောထားကိုဖော်ပြနေပြီး2020အလွန်မှာဆောင်ရွက်မဲ့ညီချင်းရေးလုပ်ငန်းစဉ်၃ချက်ကိုအလေးထားဖော်ပြထားတယ်လို့နိုင်ငံရေးလေ့လာသုံးသပ်သူဦးမမောင်စိုးကသုံးသပ်ပါတယ်
ตัวอันนี้เนี่ยทุบเปลี่ยนหน้าတော့ဗောဗျာ NC ထိုးမထားတဲ့လူတွေကိုလည်းနိုင်ငံဆွေးနွေးပွဲကိုရောက်လို့မယ်။အဲဒီထိုးထားတဲ့လူတွေနဲ့လည်းပြည်ခရရဲ့စေရင်နဲ့နိုင်ငံဆွေးနွေးပွဲဆက်လို့မယ်။အ င်းနေကတော့ဒီပြည်နယ်ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေဆွေးရည်တွေတင်ခုဆက်တိုးချဲ့လုပ်ပါမယ်။ဘိုင်းတွင်းကတော့ဒါကိုဖွဲ့စည်းပုံခြေခံဥပဒေမှာပြင်ဆင်မယ်ပေါ့။ဒီ2020တော့လမ်းကြောင်းပေါ်မှာထည့်တော့ပါတွေ့ရတယ
်။တမ်ဘရော့ရဲ့တဝင်လွာကိုတမ်ဘရော့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပေးပို့ထားပြီး NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲကတော့ကြေညာချက်ထုတ်ပြန်ခဲ့တာပါ။တမ်ဘရော့ရဲ့တဝင်လွာတဲ့ EAO ခေါ်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ကြီးညာချက်အပေါ်မှာတော့ဦးမောင်မောင်စိုးကအခုလိုဆက်ပြောပါတဲ့
။ကာဝေးဦးစီးချုပ်ရဲ့ကြီးညာချက်မှာကတော့ဒီ NC လမ်းကြောင်းကိုပဲရှောက်ဖို့ဆိုတာကိုပဲစောင်းပေးပြောသွားပြီးတော့အဲကျန်တာကတော့ဒီထပ်ပြီးတော့အထူးပြုပြီးတော့သူပြောတဲ့အချက်တော့မတွေ့ရဘူးဗျာ။ EAO ကထုတ်ပြန်တဲ့အချက်မှာတော့ဒီလက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေကအပါပြီးတော့အားလုံးပါဝင်ရေးလိုအပ်တယ်ဆိုတာသိရညွှန်ပြပါတယ်။တရားတစ်ချက်အနေနဲ့ကတော့ရခိုင်ပြည်မှာဖြစ်နေတဲ့ဒီပြမမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးဆွေးနွေးဖြေရှာဖို့ဆိုတဲ့ဟာကိုစောင်းပေးတင်ပြပါတယ်။ဒီချက်ကတော့ဒီသုံးဘွဲစုံထဲမှာမပါတဲ့ချက်ပေါ့ EAO ကတင်ပြတဲ့ချက်က
အဖွဲ့အစည်းတည်တည်ရဲ့ထုတ်ပြန်ချက်တွေဟာငင်းချမ်းရေးနဲ့တိုင်းရင်းသားအရေးကိုဖြည့်ရှင်းရမှာ NCA လမ်းကြောင်းအတိုင်းဆောင်ရွက်နေတာကိုအလေးထားကြောင်းဖော်ပြနေတယ်လို့လည်းဦးမောင်မောင်စိုးကသုံးသပ်ပါတယ် NCA စာချုပ်ချုပ်ဆိုပြီးတဲ့နောက်မှာတော့ပြည်ထောင်စုငင်းချမ်းရေးညီလာခံ၅ချိန်ကျင်းပပြီးပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်း၃အထိရရှိထားတာပါပြီးခဲ့တဲ့ဩဂုတ်လမှာကျင်းပတဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံစရုပ်ထအစည်းအဝေးမှာတော့ Democracy Federal ပြည်ထောင်စုတိဆောက်ရေးအတွက်အခြေခံမူတချို့ကိုချမှတ်ထားပြီးဖြစ်ပါတယ်ဒီညီလာခံကာလမှာအလို့သဘောဆွေးနွေးပွဲတွေကိုစက်တင်ဘာလကုန်ဒါမှမဟုတ်အောက်တိုဘာလစမ်းမှာပြန်လည်ဆောင်ရွက်ဖို့ညှိနှိုင်းခဲ့ကြပေမဲ့လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယောဂါကြောင့်ရပ်တန့်နေခဲ့ရပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကကာယောဂါဖြစ်ပေါ်မှုငြိမ်သက်လာရင်ဒီဆွေးနွေးပွဲတွေပြန်လည်စတင်နိုင်မယ်လို့မျှော်လင့်ကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့ဒီပြီးခဲ့တဲ့ညီလာခံမှာ Post-2020 ကိုအဓိကကျွန်တော်ပြောခဲ့တာ။အဲ့တော့ကျွန်တော်တို့က Post-2020 လောက်တာလည်းနေလမ်းတစ်ခုအဲ့ဒီမှတ်တမ်းကြီးမှာလည်းကျွန်တော်တို့ရဲ့ဒီလူကြီးမှုလုပ်ငန်းစဉ်နဲ့အရှင်ရနေပြီဖြစ်တဲ့ရှင်းလင်းပွဲတွေကိုလည်းအဲကျွန်တော်တို့ဆက်ပြီးထိန်းသိမ်းပြီးလုပ်ဖို့ဆိုတာတော့အဲ့တုန်းကရှင်းလင်းပွဲကဒီအလုံးစုံသဘောတူတယ်။ဒါပေမဲ့အခုကိုဗစ်ကြောင့်ကျွန်တော်တို့ကပြန်ပြီးတုံ့ဆိုင်သွားတဲ့သဘောဖြစ်တော့ကိုဗစ်ခြေနေပြန်ပြီးတော့ကျော့သွားသွားရင်တော့ဒါလည်းပြန်ဆက်နိုင်မယ်လို့ကျွန်တော်တို့ထင်တယ်
တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကို2015ခုနှစ်သမ္မတဦးသိန်းစိန်လက်ထက်မှာတိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့စတင်လက်မှတ်ရေးထိုးခဲ့ပြီး2018ခုနှစ်မှာ၂ဖွဲ့ထပ်မံလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ဝမိုင်းလာကချင်ကိုကန်တအန်းပလောင်ရခိုင် KNY နာဂနဲ့ရှမ်းSSA မြောက်ပိုင်းစတဲ့အဖွဲ့တွေဟာ NCA မှာပါဝင်လာတာမရှိသေးတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်ကိုကန့်တအန်းပလောင်နဲ့တိုက်ပွဲတွေဂျိုးကြားဖြစ်နေပြီးရခိုင်ဘက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတဲ့ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပါ
ဗမာပြည်ရဲ့မှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးဆက်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါမူရင်းအပေါ်မူရင်းအုံနှုံတိုင်းကြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါတရုတ်ဖရမုံမှုကိုတုံ့ပြန်ဖို့ရွေချက်နဲ့အိန္ဒိယကမြန်မာနိုင်ငံကိုရင်းခုစင်ပေါ်လွှဲပေးခြင်းဆွဲခေါင်းစဉ်နဲ့အဘိချက်ဘဟာလာရေးတဲ့ဆောင်မကို indiatoday.in မှာဖတ်ရပါတယ်မြန်မာရေးတဲ့အတွက် INF စင်ဒူဘီဒီဇယ်ရှီယက်စစ်သုံးရင်းခုစင်ပေါ်အိန္ဒိယကလွှဲပေးမှာဖြစ်တယ်မြန်မာနိုင်ငံအဖို့အထောက်အဆုံသောရင်းခုစင်ပေါ်ဖြစ်လာမယ်ဒါဟာနိုင်ငံစီရေးပူပေါင်းဆောင်ရွက်မှုတိုးမြင့်ပြီးမြန်မာနိုင်ငံမှာတရုတ်ဩဇာလွှမ်းမှုကိုတုံ့ပြန်ဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုရတယ်။အိန္ဒိယနိုင်ငံရဲ့အတွန်ဟာရှ်နဲ့စီဦးစီးချုပ်နာရာဘာနီတို့မြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးနောက်ထပ်ချင်းဆိုသလိုပဲဒီရင်းဥပဒေပေါ်လွှဲပြမဲ့အကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကကြေညာလိုက်တာဖြစ်ပါတယ်။ရေကြောင်းဆိုင်ရာပူပေါင်းဆောင်ရွက်မှုဟာနိုင်ငံရဲ့ကျေပြန့်သောထိတွေ့ဆက်ဆံရေးရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောကြောင်းဖော်ပြထားပါတယ်။ဒီရင်းနှီးသင်္ဘောလွှဲပေးတာဟာအိန္ဒိယနိုင်ငံရဲ့ Security and Growth for All in the Region SAGR ခေါ်ဒေသရင်းအလုံးလုံခြုံမှုနဲ့ဖုံဖြိုးတိုးတက်ရေးဆိုတဲ့အမြင်အရလွှဲပေးတာဖြစ်တယ်။အိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကိုအားကိုကူးနိုင်အောင်တာဝန်ယူလှုပ်ဆောင်နိုင်မှုမြင့်တင်ပေးတာဖြစ်တယ်လို့လည်းဆိုထားပါတယ်။အိန္ဒိယရေတပ်ဟာမြန်မာရေတပ်သားတချို့ကို ကိစ္စရတော်တော်များများအတွက်လေ့ကျင့်ပေးနေတယ်လို့လည်းသတင်းတွေကပြောကြောင်းကိုကဖော်ပြပြမှာတယ်အစောပိုင်းတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံစီကရေငုပ်သင်္ဘောဟောင်းနှစ်ဆင်းကိုဝယ်ယူခဲ့ပြီးတရုတ်ဟာမြန်မာနိုင်ငံကိုလည်းအလားတူရောင်းချဖို့အာယူနေတယ်လို့လည်းဆိုထားပါတယ်အိန္ဒိယဟာရခိုင်ပြည်နယ်စစ်တွေစစ်ကမ်းကိုကယ်တန်းသယူပို့ဆောင်ရေးစီမံရေးတစိုက်ဒေသအဖြစ်တည်ဆောက်ထားပြီးကယ်လ်ကတာနဲ့စစ်တွေကိုဆက်ဆက်ပြေးနိုင်မှာဖြစ်တဲ့ဒါပြင်အိန္ဒိယနိုင်ငံရဲ့ကုန်းတွင်ဘိတ်အရှိမြောက်ဒေသကိုလွယ်လင်းတကူထွက်ပေါက်ပြေးနိုင်ဖို့အတွက်လည်းဖြစ်တဲ့လို့ညွှန်ထားပါတယ်။တစ်ဖက်မှာတရုတ်ကလည်းစစ်တွေအနာကကြောက်ဖြူမှာပဲဖွံ့ဖြိုးရေးစီမံကိန်းတွေလှုပ်ဆောင်နေပါတယ်တဲ့။အိန္ဒိယနဲ့မြန်မာတို့ဟာမြန်မာဘက်မှာရှိနေတဲ့တောင်ကျန်းသူအုပ်စုတွေကိုပူးတွဲစစ်ဆင်နေပြီးအေးရခိုင်တပ်ဖွဲ့ဟာဆိုရင်မီဇိုရန်ပြည်နယ်တစ်ချောင်းစခန်းတွေချထားတဲ့အတွက်နှစ်နိုင်ငံစလုံးအတွက်သတိထားနေရတဲ့ကိစ္စလည်းဖြစ်တယ်မြန်မာစစ်တပ်ကတော့သူတို့ဘက်မှာရှိနေတဲ့အိန္ဒိယနာဂသဘုံတွေရဲ့ခြေကုပ်စခန်းကိုလည်းတိုက်ခိုက်ပြီးနေတယ်လို့ကြေညာထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရရဲ့လှုပ်ဆောင်နိုင်မှုစွမ်းရည်ကိုမကျေနပ်ရကဆန္ဒမဲမပေးဘဲရွေးကောက်ပွဲတပိတ်မှောက်ဖို့ဆော်ဟောကြတဲ့လှုပ်ရှားမှုပေါ်ပေါက်လာပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ကိုဗစ်ရောဂါအန္တရာယ်ကြောင့်သွားလာလှုပ်ရှားမှုကိုကန့်တတ်တဲ့စည်းမျဉ်းစည်းကမ်းထုတ်နေချိန်မှာရွေးကောက်ပွဲမှာမင်းမက်ဖို့စော်ဩတဲ့လှုပ်ရှားမှုပေါ်ပေါက်လာပါတယ်။ရွေးကောက်ပွဲမှာနိုင်ငံသားတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သတ်မှတ်ကြပါတယ်။ဒါပေမဲ့မဲပေးတာကိုတာဝန်အဖြစ်မပေးမနေရပေးရမယ်လို့22နိုင်ငံမှသာပြတ်ထန်းထားပါတယ်။မဲပေးတဲ့တာဝန်ပြတ်လို့အရေးယူတဲ့နိုင်ငံကတော့17နိုင်ငံပဲရှိပါတယ်။မဲမပေးမနေရလို့ပြတ်ထန်းထားတဲ့ဩစတြေးလျနဲ့စင်ကာပူမှာမဲမပေးသူကိုတန်ငွေဆောင်ခိုင်းပါတယ်။ထိုင်းနိုင်ငံမှာတော့မဲမပေးသူကိုအရေးမယူပါဘူး။နိုင်ငံအများစုမှာမဲဆန္ဒပေးတာကိုအခွင့်အရေးအဖြစ်သတ်မှတ်ပါတယ်။မဖြစ်မနေထားဆောင်ရမယ့်တာဝန်လို့မသတ်မှတ်ပါဘူး။2008အခြေခံဥပဒေအခန်းကိုပုံမှန် 3-9-1 မှာအသက်18နှစ်ပြည့်ရင်မဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သာဖော်ပြပါတယ်။ဥပဒေအရမဲပေးခွင့်ရှိသူတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့ဖော်ပြပါတယ်။ရွေးကောက်တင်မြှောက်ခြင်းနဲ့ဆိုင်တဲ့အခန်းကိုတစ်ခုလုံးမှာဆန္ဒမဲပေးပိုင်ခွင့် The right to vote လို့သာသုံးတာမို့မဲပေးပိုင်ခွင့်ဟာကိုယ်ပိုင်အခွင့်အရေးတစ်ခုသာဖြစ်နေပါတယ်။ဒီအခွင့်အရေးကိုမဖြစ်မနေအသုံးပြုရမယ်လို့ပြတ်ထန်းထားတာမျိုးမရှိပါဘူး
။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်နေတာကိုမကျေနပ်သူတွေကရွေးကောက်ပွဲမှာဆန္ဒမဲမပေးဘဲကန့်ကွက်ကြမယ်အကြောင်းFacebook လူမှုကွန်ရက်မှာရေးသားကြရတာစပြီးမဲမပေးရေးလှုပ်ရှားမှုစတင်လာတာလို့သိရပါတယ်။ဇွန်လကစတဲ့လှုပ်ရှားမှုကိုလူသိမများသေးပေမဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဝေဖန်တဲ့အခါလူသိပိုများလာပါတယ်။ဩဂုတ်လ9ရက်နေ့ကလုပ်တဲ့ online ဆွေးနွေးပွဲမှာတာဝန်တရအနေနဲ့မဲပေးခွင့်ရှိသူတိုင်းမဲပေးကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားတာကိုကြည့်ရင်မဲမပေးရေးလှုပ်ရှားမှုပြန့်နှံ့လာပုံကိုခံမှန်းနိုင်ပါတယ်။ဩဂုတ်လ10ရက်နေ့ရောက်တော့ဆန္ဒမဲမပေးဘဲရွေးကောက်ပွဲကိုတပိတ်မှောက်တဲ့လှုပ်ရှားမှုလုပ်မယ်လို့ဘဂဒမြအဖွဲ့ချုပ်ကကြေညာပါရတယ်။2008အခြေခံဖွဲ့စည်းပုံအရကျင်းပတဲ့ရွေးကောက်ပွဲမှာဆန္ဒမဲပေးနေလို့အကြောင်းထူးမှမဟုတ်ဘူးလို့ဘဂဒကဆိုပါတယ်
။ပြည်သူအများစုထောက်ခံလို့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရတဲ့ NLD ပါတီတောင်းအခြေခံဥပဒေကိုမပြင်းနိုင်တာကိုထောက်ပြကြပါတယ်။2008အခြေခံဥပဒေအောက်မှာကျင်းပတဲ့ရွေးကောက်ပွဲတွေဟာစေအောင်စုအကျိုးစီးပွားကိုကာကွယ်တဲ့အစိုးရကိုတင်မြှောက်တဲ့လုပ်ရတာဖြစ်တယ်လို့ဗကတာများအဖွဲ့ချုပ်ကဆိုပါတယ်။ဒါကြောင့်မဲမပေးရေးကိုအွန်လိုင်းမှာရောမြေပြင်မှာရောလှုပ်ရှားဖို့ရည်ရဲတယ်လို့ကြေညာပါတယ်။ COVID-19 အကြောင်းရွေးကောက်ပွဲကိုစိတ်ဝင်စားသူနှေးပါနေချိန်မှာ မဲမပေးဖို့တပိမောက်စောတာဟာနိုင်ငံရေးအားနည်းချက်ဖြစ်တယ်လို့မြင်သူတွေလည်းရှိပါတယ်။ဆန္ဒမဲမပေးတာနဲ့ရွေးကောက်ပွဲကိုစစ်မဝင်စားတာဟာအထူးသူပါပဲ
။ဒါပေမဲ့2010မှာစစ်အစိုးရပြဋ္ဌာန်းတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲဥပဒေအခန်း73မှာရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့ပြစ်ဒဏ်တွေအကြောင်းဖော်ပြထားပါတယ်။ဆန္ဒမဲမပေးအောင်အကြမ်းဖက်မှုချင်းချောက်မှုလိန်လေလှည့်ပြားမှုလက်ပေးမှုစတာတွေလို့ရင်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်တန်ငွေကြတသိန်းချမှတ်နိုင်တယ်လို့ပုံမှန်59မှာဖော်ပြပါတယ်လူမျိုးရေးဓမ္မမဟုတ်ဘာသာရေးကိုအကြောင်းပြပြီးဆန္ဒမဲပေးရန်မပေးရန်ဟောပြောမှုအားပေးလို့ဆော်မှုကြီးညာချက်ထုတ်မှုစတာတွေမှာအလားတူထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်နိုင်ပါတယ်ဆန္ဒမဲပြက်ပြားအောင်ဓမ္မမဟုတ်ရွေးကောက်ပွဲပြက်ပြားအောင်ရည်ရွယ်ပြီးစီးရုံးဟောပြောမှုလှုံ့ဆော်မှုရေးသားမှုဖြန့်ချီမှုပိုစတာအသုံးပြုမှုစတာတွေကိုလည်းအရေးယူနိုင်တယ်လို့ဆိုပါတယ်
ရွေးကောက်တင်မြောက်ထားတဲ့အစိုးရရဲ့စွမ်းဆောင်နိုင်မှုကိုကြည့်ပြီးမချေမနှက်ဖြစ်ရကနေဆန္ဒမဲပေးလေအကြောင်းထူးမှမဟုတ်ဘူးလို့သုံးသပ်လာကြတာဖြစ်ပုံရပါတယ်။တကယ်တော့ရွေးကောက်ပွဲအစိုးရတက်တန်းဟာဆင်တစ်ပဲရှိပါသေးတယ်။စီအုပ်စုဝင်ပြည်ခိုင်ပြိုးပါတီက9နှစ် NLD အစိုးရက9နှစ်ပါ။တပ်ပေါင်း60ကြီးစိုးခဲ့တဲ့စစ်အာဏာရှင်ဒလေကို9နှစ်နဲ့ပြက်ပြေအောင်လုပ်ဖို့ဆိုတာအလွန်ခက်ခဲတဲ့ကိစ္စပါ။ဒီမိုကရေစီလိုလားတဲ့အစိုးရတွေဆက်လက်တည်မြဲနေမယ်ဆိုရင်အာဏာရှင်တလေဟာလေတဖြည်းဖြည်းပြက်ပြေသွားနိုင်ပါတယ်ရွေးကောက်ပွဲဟာမိမိရဲ့သဘောထားကိုဆန္ဒမဲနဲ့ပြတ်တတ်တဲ့နိုင်ငံရေးကျင့်စဉ်ဖြစ်ပါတယ်ဒီမိုကရေစီလိုလားသူတိုင်းဟာနိုင်ငံရေးမှာပါဝင်လှုပ်ရှားဖို့လိုပါတယ်ဆန္ဒမဲပေးတာဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်တပြည်လုံးမှာဆန္ဒမဲပေးပိုင်ခွင့်ရှိသူ38တန်းရှိပြီးဒီအထက်မှာပထမဦးဆုံးမဲပေးခွင့်ရသူ9တန်းကျော်ရှိပါတယ်ရန်ကုန်တိုင်းမှာတော့မဲဆန္ဒရှင်9တန်းခွဲလောက်ရှိတဲ့အနေနဲ့ပထမအကြိမ်မဲပေးနိုင်တဲ့လူငယ်က9သိန်းလောက်ရှိပါတယ်။ရွေးကောက်ပွဲကိုယုံကြည်တဲ့အတိုင်းအတာကိုလိုက်ပြီးဆန္ဒမဲပေးသူအနည်းအများရှိလာမှာဖြစ်ပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့စက်ရုံတွေမှာကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်။ကိုဗစ်ရောဂါကူးစက်မှုမြင့်မားနေတဲ့ရန်ကုန်မှာစက်ရုံတွေများတဲ့မြို့နယ်တွေမှာကူးစက်မှုထိဆုံးရောက်နေချိန်ဒီစက်ရုံတွေပြန်ဖွင့်လိုက်တာကနေကူးစက်မှုထပ်တက်မလာရေးကာကွယ်ဖို့အရေးကြီးနေပါတယ်ဒီစက်ရုံတွေရဲ့ကူးစက်မှုအန္တရာယ်များတဲ့အဓိကဘလိုနေရာတွေမှာဘယ်ပုံဘယ်နည်းနဲ့ကာကွယ်သင့်ပါလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီကိုဗစ်ကရန်ကုန်မြို့မှာဒီပိုးတွေ့သူရောသေဆုံးသူပါလိုက်ပြီးတော့ဆက်များနေချိန်မှာပဲပေါ့နော်တစ်ဖက်ကလည်းစီးပွားရေးနဲ့လုပ်သားတွေစားဝတ်နေရတဲ့ပေါ့ဆရာနော်အရင်ရက်ဆိုင်ထားခဲ့ရတဲ့ဒီထောင်းနဲ့ချီတဲ့ဆက်ယုံတွေကိုပြန်ဖွင့်ခွင့်ပေးလိုက်ရပါတယ်ဆရာဒီနေရာမှာဒီစကူးဆက်မှုတွေဆက်ပြီးတော့တိုးမလောင်ပေါ့ဆရာနော်ဒီကာကွယ်ရေးလုပ်တင်တာတွေကိုအရေးကြီးဆုံးဆိုရင်ဆရာပါစပြီးတော့ပြောပြမယ်
အဲ့တော့ covid ကတော့ကျွန်တော်တို့ဒီထိန်းချုပ်နေသေးပေါ့လေထိန်းချုပ်နေသေးမှာပဲပေါ်တဲ့တွေ့ရသူတော့3,000ကျော်လာပြီအဲ့တော့သေတဲ့သူကလည်း900ကျော်လာပြီအဲ့တော့ခုနဖိတ်ရုံအများစုကလည်းပိတ်ထားတာတွေ home stay တွေပေါ့နော်တမျိုးနေလုံးအိမ်မှာပဲနေကြပါဆိုတာလို့ဒါတော့စာဝန်တွေကခက်ခဲလာတာပေါ့နော်အဲ့တော့သူတို့တည်းလည်းနိုင်ငံတော်ကပြန်ပြီးတော့ဆေးရုံတွေပြန်ပေးဖွင့်ရင်တတ်မှတ်ထားတဲ့စည်းကမ်းတွေအတိုင်းတော့လိုက်နာရမယ်ပေါ့နော်ဟိုအရင်ကသူတို့ပထမလိုင်းတော့လည်းအတွေ့အကြုံရပြီအခုတော့2 minute ဆိုတာကကိုဗစ်ကလည်းသူဆက်ပြီးတော့လှိုင်းရမငြိမ်သေးဘူးဆိုတော့ကိုဗစ်ကိုလည်းကာဝယ်ဖို့အဓိကအကျမ်းမာရေးဝန်ကြီးဌာနကဟိုဧပြီလကထုတ်ပြန်ထားတဲ့စည်းကမ်းတွေရှိတာပေါ့နော်အဲ့တော့အလို့ရှင်တွေဘက်ကရှုံးဝဖယ်ရီတွေနဲ့ကြိုပေးရမယ်လူလူဘတ်စကားတွေနဲ့စီမလာနေပေါ့အဲ့တော့ပေါ်တဲ့ကားပေါ်တက်လို့ရှိရင်လည်းအားမတ်စီတက်မရှိရင်သူဝင်နေအဲ့ဒါရက်ပြန်နေတဲ့ hand sanitizer နဲ့ဖျက်ရမော်နော်လူလူနဲ့ချဲပြီးတော့ခေါ်လာမယ်အသုတ်လိုက်သုတ်လိုက်အဲ့တော့ဒါကအလုံးလမ်းရှင်တွေကစီစဉ်ပေးရမှာမျိုးစည်းကမ်းတွေသတ်မှတ်ထားတယ်အဲ့လိုလုံးမပေးနိုင်ဘူးဆိုရင်တော့မဖွင့်နေပေါ့သူတို့ပြော A level ထဲမှာဒါမျိုးကြီးပါတယ်အတက်နိုင်ဆုံးဝင်လို့ရှိရင်လည်းဆက်ရုံနဲ့ဝင်လို့ရှိရင်သူတို့ကအဖျားတိုင်းတယ်ထောကြီးကြီးကဆက်ရုံထဲမှာဆက်ရုံသူ့ကိုယ်လူသားတွေကိုသူကဆက်သွယ်ပြီးတော့ဖျားနာနေတယ်ကိုဗစ်တန်တွေရှိတဲ့လူတွေအိမ်မှာရှိတယ်ဆိုရင်တော့ရုံးမတက်ပါနဲ့ပြောထားရမယ်ကိုယ်ဝန်ဆောင်တွေဆိုမလာနဲ့ပေါ့ဗျာတကယ်တော့အဲ့လိုပဲကျန်းမာနေတဲ့လူတွေတက်ပြီဆိုလို့ရှိရင်လည်းကိုဗစ်ကလက္ခဏာမပြပဲရှိနေတဲ့အတွက်ကြောင့်ရုံးဝင်ဝရတွေဟိုကလက်ဆေးမယ်ကျောင်းနေတော့ကျွန်တော်ဖွင့်နှုန်းကစစ်စစ်လိုပဲတော့ဝင်ပေါက်ကစားလူတွေကို၆ပြည်အစုံမိထားရမယ်အဖျားရှိတဲ့လူတွေကိုသူကဖယ်ရှားလိုက်မယ်ပြီနော်အဲဖြုံနဲ့မဝင်နဲ့ပေါ့ အလက်စီးတဲ့နေရာလည်းအများကြီးလုပ်ပေးထားရမယ်ဆိုတာမျိုးတွေ
ဟုတ်ကဲ့နောက်ထပ်ရောဆရာဒီစက်ရုံတရာတခြားနေရာတွေမှာလေ
လုပ်ငန်းခွင်ထဲမှာသုံးပေးထားရမယ်မတ်စတာတာကလေဝင်လူတွေကောင်းရင်လားနောက်ကကျွန်တော်ဓာတ်လီသားတက်တာအဆောပါဗျာအဲဒါဆိုလူလေးယောက်တဲ့ပုံမဆင်းတဲ့လူလေးယောက်ကလည်းတယောက်နဲ့တယောက်ကိုမျက်နှာချင်းမဆိုင်မနဲ့နောက်ပြန်ကြောခိုင်းတာမျိုးတွေပေါ့နော်မတ်စတာထားရမယ်ဆိုတာမျိုးတွေဓာတ်လီကားတွေကနေတော့အခန်းလုံတာကိုလုံတဲ့အခန်းနဲ့ပြိတ်မထားရဘူးကျော်ကမင်းစားကမှလူတွေမကတ်သွားအောင်ကမင်းစားတဲ့မှာမတ်ကတ်တရင်ဖြုတ်ပြီးအဲဒီတော့ဖြုတ်တဲ့အခါမှာသုံးပေအနည်းဆုံးခွာထားရမယ်ဆိုတော့အချိန်မှန်နေရှိရလားပေါ့နော်အဲ့တော့ခါတိုင်းတော့ကျွန်တော်ကဒါကမင်းစားဆောင်ကြီးရှိတယ်ဆိုတာမျိုးပြထားတာပေါ့အဲ့ဒါကြီးအကုန်လုံးတကားတွေဖွင့်လေးအလုံးမလုံးနဲ့အဲ့ထက်မှလူတချို့တဝက်ကိုထားဖြစ်နေသုံးပေမကောက်ချော့ပြီးတော့ခွာထားအဲ့တချို့ကလည်းအပြင်ထွက်ပြီးလေးရနေမှာစားလို့ရနေတာတွေမျိုးတွေပေါ့နော်ခါဝေးဝေးမှာစစ်ပင်ရိပ်မှာဖိတ်အောင်ဆိုတာအကျည်ကြီးတွေပဲလေအဲ့တော့အဓိကကအတူတူစားတဲ့မတ်စော့တထားကြတယ်လူလူကြီးကစားပြီဆိုစကားကြီးပြောကြဖွင့်ကြကျွန်တော်ဟိုကျမကြီးဝန်ထမ်းကြီးကစားဗျာကျမကြီးဝန်ထမ်းကြီးကူတာအဲ့လိုမျိုးတွေနဲ့ကူတာသူကူစင်တာမှာနေတဲ့လူတွေကူတာကသူတို့ကတော့ဘာသာနေရာတွေလုပ်နေကြတယ်ဒါပေမဲ့သမင်းစားလို့ဓမျိုးမလာပါအဲ့ဒီတားမှာတုပြီးတော့မတ်ကိုဖြုတ်ပြီးတော့စားလိုက်ကြတဲ့နေရာမှာရှုပ်ဆောင်နေတဲ့စေကူခံရတာအဲ့တော့လုံးလုံးလူကမားတွေမှာလည်းတတ်နိုင်လို့လူမစုမိဘူးကအဲ့ဒီတော့အကုန်တင်ကားတွေနဲ့ကုန်တင်ကုန်ချတွေရှိတယ် driver တွေကအောက်မဆင်းနဲ့အောက်ကကုန်တင်ကုန်ချနေတဲ့မရောနဲ့ချက်မှတ်တဲ့လူတွေကဒါတွေလုပ်ပြရမယ်ဆိုတာမျိုးတွေ့
ဟုတ်ကဲ့ဆရာကြီးဒီနောက်ထပ်ရောဒီကာကွယ်ရေး
အဲ့ဒါတွေပါကြီးကအစပါနော်အဲ့ဒါတွေမှာလူတွေလွာမပြေအောင်ဒီအင်အားတွေမှာတကားလက်ကင်တို့တ िश ူပေပါတွေထားပေးရမှာတို့မိုက်ပုံးကောင်းကောင်းသိမ်းပေးရမှာတို့ဟိုကတော့တယောက်ဝင်ပြီးတော့ရင်သုံးယောက်ဝင်ပြီးတခါတက်ရင်းလို့မလားပေါ့အဲ့လိုလူသားတွေပို့ထားပေးရမယ်သူကပို့တဲ့စီရင်နဲ့ဖျက်နေရမယ်ကွန်ပျူတာနဲ့သုံးမယ်ဆိုကွန်ပျူတာလက်ကင်ကလုတ်တွေပေါ့နောက်ကရုံးထဲဝင်တဲ့ခါကျအရင်တော့ဆိုလို့ရှိရင်တို့ကအဝင်ထွက်ကိုတို့က attendance ပေါ့ဗျာရုံးဝင်လားဆိုလက်မှတ်ထိုးခိုင်းတာတို့ finger scan ဖတ်တာတို့လုပ်တယ်ဒါတွေကိုမလုပ်ပါနဲ့လို့လည်းဆိုတာမှားထားတယ်အဲ့တော့အဲ့ဒီနေရာမှာလက်မှတ်ထိုးတဲ့နေရာမှာတန်းစီနေကြတာတို့လူအုပ်ဆောင်နေရတာလို့ဖြစ်သွားမှာဆိုတော့ဒီအမေတို့ check in လုပ်နေသူမရှင်တပ်ပုံလေးနဲ့ရိုက်တာမျိုးပေါ့နော်သူတို့အဲ့အမေတွေလုတ်ပြရမယ်ဆိုတာမျိုးပေါ့ဒါတချို့ကြတော့တချို့စက်ရုံတွေကသူတို့စက်ရုံထဲမှာပဲဟိုဝတ်စုံတွေဝတ်ရတယ်အဲ့ဒီဝတ်စုံတွေကတစ်ခါလုံးဆိုရင်စွန့်ပြေးမယ်နေရာကောင်းကောင်းထားမယ်လူကမားတွေပြန်ပြီးဆိုရင်ဒီဝတ်စုံတွေချော့မယ်အိမ်မှာဆိုရင်အိမ်ရောက်ပြန်မိသားစုနဲ့ဝင်အိမ်ဒီချူရမယ်လက်စည်းရမယ်ပေါ့ website လဲရမယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
လုပ်ငန်းဝင်ထဲမှာတော့လိုက်လာနေပြီးတော့အပြင်မှာရုပ်ရုပ်ထွက်တယ်ရုံးနေရုံးစင်းရင်ကြောင့်တအုပ်ကြီးထွက်တယ်အခုကျွန်တော်တို့စိတ်ုံတွေဖွင့်လိုက်တယ်ဆိုတော့တွေ့လိုက်ရတာက client တွေဒိတ်ကိုကားကြီးကမှဒီစိတ်ုံတွေကိုတွားမယ်လူတွေတန်းစီပြီးတော့သူတို့ကားကိုဆောင်းလိုက်မှအများကြီးပဲတော့အဲ့လိုတဲ့ယူရင်ပူကဖြစ်တယ်စိတ်ုံတက်မှခွာတယ်အဲ့တော့အစားရဲဟိုကလူကြီးခွဲထားမယ်ဝင်လာမယ်စက်ရုံထဲမှာလဲစုတဲ့နေရာကိုတော့မသွားမိအောင်ရှောင်ရမှာပေါ့နော်ဒါကိုလူတိုင်းလူတိုင်းကအဲ့အတိကိုကျွန်တော်အကျင့်ကိုရအောင်ဒါမှမဟုတ်သူကြီးကြီးကိုထားပြီးတော့လိုက်ပြီးတော့လှုပ်ဆုပ်တော်ပေးရမယ်တော့စပီကာလေးတွေနဲ့စက်ရုံထဲမှာတက်တက်တာပေါ့နော်အများအားဖြင့်သတိပေးနေရတာဒါတောင်းတောင်းခွာပြီးပါမကြာခဏစပီကာလေးနဲ့လွှင့်ပေးတာမျိုးလေးတွေပေါ့နော်အဲ့တချို့နေရာတွေမှာအားယူနေတယ်ကဗီဒီယိုနဲ့ပြထားမယ်အဲ့ထက်မှလည်းလူအနေငယ်ပဲထားမယ်တရားတွေဖွင့်ထားမယ်ပေါ့နော်အလုံးပိတ်တဲ့အခန်းလူများများကြက်သိနေတဲ့အခန်းတောင်းတောင်းခြောက်ပေမကွာမကတ်နေတဲ့ခန်းမျိုးဆိုရင်15မိနစ်လောက်နေရင်ဒီလူစကားပြောတာနေရာကိုကူးနေတယ်နာတီတောင်းဆိုမှတော့မဟုတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီစားတော့တာအပြင်ပေါ်ဆရာเนาะနောက်တစ်ခုဒီမတ်ချွာမှာကတော့ရေတောက်တဲ့အချိန်ပေါ်ဆရာအဲ့ဒီအတွက်ရောတူဦးချင်းရေဘူးလေးတွေယူလာတာမျိုးနောက်ဆက်ရုံကဘယ်လိုစီမံပေးတယ်လဲပေါ်ဆရာเนาะရေတောက်တာအတွက
်ဆက်ရုံကဟိုကကျွန်တော်တို့တောက်ရေတန်းနေဖြန့်ဖြူးပြီးတာတွေလည်းလုပ်နိုင်တယ်တူရင်းယူတာလည်းဖြစ်နိုင်တယ်ပေါ့နော်ဒါဖြန့်ထုတ်တဲ့နေရာမှာလည်းခုက6ပေကွာစနစ်နဲ့ပဲသွားရမှာပေါ့နော်ပြီးတော့ကင်တွေပြီးတရားမပြောက်လက်ကိုးပြီးဆိုတဲ့ကွာကျွန်တော်လက်ဆေးရမှာလေပေါ့နော်ဒီဒီလက်တူလည်းမကြာခဏကျွန်တော်နှစ်ပြက်နာကင်လိုက်နှလုံးကင်လိုက်ပါးကင်လိုက်လို့တော့မလုပ်မိအောင်ပေါ့အဲ့တော့စက်ရုံထဲမှာလုံလောက်တဲ့လက်ဆေးဖို့နေရာတွေထားပေးရမယ်ပြီးတော့ဆန်းစနစ်တွေအများကြီးထားပေးရမယ်တခုခုနဲ့ကင်တွေပြီးတိုင်းမိမိလက်ကိုဆန်းစနစ်တွေသာပဲဖြစ်ဖြစ်အဆက်နဲ့ဒီနဲ့ပေးထားတဲ့နေရာမှာစက္ကန့်30ပြည့်သွားဆေးမယ်ဆိုရင်တော့ကိုလက်တွေမှာတွေ့ကတ်နေတဲ့အမုံမွားတွေအကုန်လုံးကပါသွားတယ် virus ကိုပါသွားမယ်ပြီးတော့အန်ရှင်းရဲ့လူကမာတွေကိုတက်နေသမျှအနည်းဆုံး level 2 ppe လောက်ဝတ်ထားပြီးတော့သူကသူများအငြင်းကြီးတွေခြံရတော့မှာအင်္ဂါဆေးရပါမယ်ကျန်းတိုက်တာပါမယ်ကွန်ပျူတာ cloud တွေကိုပုတ်တာပါမယ်မှန်တွေကိုတိုက်တာပါမယ်တရားတွေကလက်ကင်ပုတွေအကုန်လုံးပဲအဲ့ဒီလူတွေအကုန်လုံးကတော့ကာကွယ်တဲ့အဝတ်ဆောင်တွေကိုဒါလည်းတန်ရှင်းရဲ့လူသားတက်ကြည့်တာဘူးနော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆက်ရုံတွေပြန်ဖွင့်တာအတွက်ကာကွယ်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
ဒါလူသမားများအားလုံးပြင်းရံခင်းနဲ့ဝင်ငွေလေးရတော့ကဖြန့်ဖြူးရထားတာကြီးလည်းမရှိအောင်တော့သူတို့ကိုယ်နဲ့ကမိမိကစကာကွယ်တဲ့အသည့်ကြီးတော့တပေးဖို့လိုပါတယ်စက်ရုံမှာတော့နေပြီးတော့အိမ်ထဲရောက်တော့စက်ရုံမှာပါလာတဲ့အမုံကွာ virus ပြင်းကြံနေတဲ့အိမ်ကမိသားစုတွေကိုလည်းမကူဆက်ဖို့အတွက်အိမ်ရောက်ရင်ချက်ချင်းပဲမိမိလက်စီအဝတ်အစားတွေချော့ကလေးတွေချက်ချင်းမချီဖို့မကင်ဖို့တိုက်တွန်းလိုက်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စ
စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြခိုင်ပြည်နယ်ရသိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားတိုက်ပွဲပြင်းထန်ခဲ့ပါတဲ့ချင်းပြည်နယ်ပလဝမြို့နယ်ကကြေးရွာပေါင်း200ကျော်ဆံပြက်လက်မှုကြုံတွေ့နေရတယ်ဆိုတာနဲ့ပြခိုင်ပြည်နယ်မှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာရခိုင်လူမှုအဖွဲ့အစည်းတွေကဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားအောက်တိုဘာလ23ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ကျေးရွာသားတွေလည်းနေရကနေစွန့်ခွာထွက်ပြေးနေရပါတယ်။ထီးဆွဲနဲ့အောင်သာစင်ကျေးရွာအနီးကအေအေအခြေကုပ်စခန်းတစ်ခုကိုအစိုးရတပ်ကလေတပ်ရေတပ်အကူအညီတွေနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဘူဒီတောင်နဲ့ရတိတောင်အခြေစိုက်တိုက်ရင်းတွေကလေလက်နက်ကြီးနဲ့တစ်ကူတိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အစိုးရတပ်ကပြစ်တဲ့လက်နက်ကြီးကြီးတွေဟာအောင်သာစီရွာအတွင်းကြားရောက်ပတ်ကွဲခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်သွားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်တပ်မတော်တည်င်းမှန်ပြန်ကြားရေးအဖွဲ့ကတော့အောင်သာစင်ကျေးရွာကိုဆုတ်ခွာသွားတဲ့ AA အဖွဲ့ကမိရှို့သွားတာဖြစ်တယ်လို့တည်င်းထုတ်ပြန်ထားပါတယ်
မြန်မာသမ္မတနဲ့ရခိုင်တပ်တော် AA တို့စစ်မဲ့ဖြစ်ပွားရာချင်းပြည်နယ်တောင်ပိုင်းပလက်ဝါမြို့နယ်ကကျေးရွာပေါင်း200ကျော်လူဦးရေ6000ကျော်ဟာဆံပြက်လက်မှုနဲ့ကြုံတွေ့နေရတယ်လို့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RRCCI ကအောက်တိုဘာလ23ရက်နေ့မှာထုတ်ပြန်ထားပါတယ်ပလဲဝါမြို့နယ်တွင်ကအုပ်စုပေါင်း86အုပ်စုကျေးရွာပေါင်း246ကျေးရွာတို့မှာဒေသခံပြည်သူ6000ကျော်တို့ဟာဆံပြက်လက်မှုနဲ့ရင်ဆိုင်နေရတယ်လို့ RRCCI ကပြောပါတယ်အခုလက်ရှိပလဲဝါမြို့ပေါ်ကဆံသအိတ်ကိုကြက်ငွေ9000ခန့်ဈေးပေါက်နေပြီးကျောက်သလုံးကို900ခန့်ဈေးပေါက်နေတယ်လို့သိရပါတယ်ချင်းပြည်နယ်ဆိုရဖွဲ့ကတော့စစ်ဘေးရှောင်တွေကိုကူညီထောက်ပံ့မှုတွေပေးနေတာတွေရှိပေမဲ့တိုက်ပွဲရှောင်မဟုတ်တဲ့ကျေးရွာဘက်ကပြည်သူတွေအနေနဲ့လုံလောက်တဲ့ကူညီထောက်ပံ့မှုတွေမရရှိဘူးလို့ RRCCI ကပြောပါတယ်အခုလက်ရှိဆံပြက်လက်တဲ့ကျေးရွာများစုဟာပလဲဝါမြို့ဆက်ပိုင်းအရှိချမ်းနဲ့ကလသာမြို့အနောက်ဘက်ကမ်းတို့မှာရှိနေတဲ့ကျေးရွာတွေဖြစ်ကြပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲဆာနတ်နယ်အမှတ်နှစ်မှာတွာလာခက်ခဲတဲ့ကျေးရွာအုပ်စု9စုကိုမဲဆာနတ်နယ်ကနေပယ်ဖျက်ပေးဖို့ကရင်ပြည်နယ်လွတ်တော်ဥက္ကဋ္ဌစောချစ်ခင်ကပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲထံကိုအောက်တိုဘာလ12ရက်နေ့ကအကြောင်းကြားစာပေးပို့လိုက်ပါတယ်အဲ့ဒီဒေတာမှာတိုင်းနာလက်နက်ကိုင်တချို့ရှိတာကြောင့်လုံခြုံမှုမရှိတာကိုပြက်ကာလကြောင့်တချို့ကျေးရွာတွေမှာအဝင်ထွက်ပိတ်ထားတဲ့အတွက်စီယုံရေးဆင်းဖို့ခက်ခဲတာနဲ့လမ်းပန်းဆက်တွေရင်းမကောင်းတာစတဲ့အကြောင်းပြချက်တွေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့တင်ပြချက်ကြောင့်မဲဆန္ဒနယ်ကနေပယ်ဖျက်ပေးဖို့ကရင်ပြည်နယ်လွတ်တော်ဥက္ကဋ္ဌစောချစ်ခင်ကစတင်လိုက်တာလည်းဖြစ်ပါတယ်။၎င်းတင်ပြစာနဲ့ပတ်သက်ပြီးကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဘက်ကလက်ရှိတစုံတရာဆုံးဖြတ်ချက်မချသေးသလိုတင်ပြစာနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်အနေနဲ့လက်မခံနိုင်ကြောင်း KNDP ကရင်ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။
မကြာမီကျင်းပမဲ့2020ပြည်လုံးကျွတ်သွေးသွေးရွေးကောက်ပွဲမှာမြန်မာနိုင်ငံတောင်ပိုင်းရှိတိုင်းဒေသနဲ့ကိုင် EAOS ထိန်းချုပ်ရာဒေသတွေနဲ့ကျေးလက်နေပြည်သူတို့ရဲ့မဲပေးပိုင်ခွဲအခက်အခဲနဲ့စိန်ခေါ်မှုအပေါ်မှာမိမောင်းထိုးဖော်ပြထားတဲ့ဖယ်ချေမရှိမှလွတ်မြသအမည်ရှိတဲ့စင်ကန်စာကိုမွန်ပြည်လူခုရေးဖောင်ဒေးရှင်းကပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့မှာထုတ်ပြန်ထားပါတယ်။အထူးသဖြင့်ဒီဖယ်ချေကအုပ်စုတွေထဲမှာတိုင်းဒေသနဲ့ကိုင်ဖွဲ့စည်းတွေရဲ့ထိန်းချုပ်ဒေသနေပြည်သူတွေနဲ့ကျေးလက်နေမျိုးရမီတို့ဇာတမြောက်မှုနဲ့အသိပညာနည်းတဲ့တက်ကြီးရွယ်ဦးတွေနေရဆုတ်ခွာတိမ်းရှောင်နေရသူပရမဆုံးမဲပေးကြမဲ့လူငယ်တွေရဲ့ရေကောက်ပွဲဆံရခက်ခဲတွေနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုအဲ့ဒီအစီအကံစာမှာမိမောင်းသူဖော်ပြထားတာဖြစ်ပါတယ်ဖယ်ချင်မရှိမှလွတ်မြတ်အစီအကံစာရေကောက်ပွဲကျင်းပမှုနဲ့ပတ်သက်ပြီးလူဦးရေနဲ့မဲဆင်းဆံရအချက်လက်တွေတိကျမှန်ကန်မှုအားနည်းနေတာလမ်းမဆက်တွေရေးသွားလာရေးခက်ခဲတာတွေနဲ့မဲယုံတွေဝေးကွာလွန်းနေတဲ့ပြင်ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုနဲ့ယုံကြည်မှုအားနည်းနေတာတွေကိုလည်းမှတ်တမ်းပြုဖော်ပြပြီးသက်ဆိုင်ရာစုဖွဲ့တွေကိုအကြံပြုထားတာဖြစ်ပါတယ်
ချမ်ပီယံမြောက်ပိုင်းကြောင့်မဲမြုပ်နဲ့တွဲမှာအော်တိုဘလ၂ရက်နေ့ကစတင်တဲ့အစိုးရတပ်မတော်နဲ့ RCSS SSE တို့အကြားတိုက်ပွဲဟာကနေ့မှညနေပေမဲ့စစ်ဆောင်ဦးရီဟာတုံးထောင်900ကျော်အထိတိုးလာနေပါတယ်စစ်တမ်းတင့်တဲ့ရွာတွေကတော့နှစ်မှတ်ဟင်းတောင်ထိပ်ရွာနေရွာဖြစ်ပြီးဂျန်နဲ့နားဆောင်ရွာဂွန်းဟန်နောင်ကွမ်ကောင်းလန်းဟိုက်ကွေရွာတွေကတော့အစိုးရတပ်ကရွာထဲဝင်ရောက်လှုပ်ရှားစ ပြည်သူ့ကော်မတီရဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံတောင်ပိုင်းရှိတရင်ွေကိုနိုင်ကုန်အိမ်နဲ့အတူတင်ဆက်ပေးပါမယ်။နှစ်ထောင်ဆန်ငါရွေးကောက်ပွဲတုန်းကလည်းဒီဘောမန်ရှူကျေတီမိုင်းနောင်ဖက်မှာSSPPSSA ကိုအစိုးရတပ်မတော်ကတိုက်ခိုက်တာကြောင့်အဲ့ဒီဒေသကသုံးမျိုးနယ်ဟာရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကအရက်သားပြည်သူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာအော်တိုဘာလ၁၂ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရခိုင်လူမှုအဖွဲ့အစည်းတွေကဦးဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။
မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ဒါကာစစ်ကောလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကရခိုင်အမျိုးသားငါးရာခန့်ဒါကာမြို့မှာလာရောက်ဆန္ဒပြတောက်ဆွေရတာနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်သူတို့ဖြစ်သူကိုကျွန်ကြီးကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။ဆန္ဒပြပွဲလို့ရတာကတော့ရခိုင်ပြည်မှာရခိုင်သူရခိုင်သားတွေကိုပမာအစိုးရကရဲရဲစက်စက်တပ 26ခုနှစ်ကစပြလာတာအခုဒီမရသေးဘူးအဲ့ဒါတွေကိုကျွန်တော်တို့ကန့်ကွက်တာပါဘင်္ဂလားဒေ့ရှ်မှာရှိတဲ့ရခိုင်တွေလည်းရခိုင်ရခိုင်ပြည်မှာရှိတဲ့ရခိုင်တွေလည်းရခိုင်ပါကျွန်တော်တို့အလုံးသတားတယ်ပါဒါကြောင့်မို့ကျွန်တော်တို့စန့်ကျင်ရတာဖြစ်ပါတယ်
ဆန္ဒပြပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘာဇာဘန္ဒရာဘန်ခါခါဆူရီတိုက်ကနားစတဲ့ဒေသတွေမှာနေထိုင်ကြတဲ့ရခိုင်လူမျိုး900ခန့်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကတော့ရခိုင်ပြည်မှာပြည်တွင်းဆက်ရက်တန့်ဖို့အရဲသားတွေအပေါ်ဖမ်းဆီးနှိပ်စာဆက်ဖက်နေတာတွေကိုရှာရှာရက်တန့်ဖို့ဒရာမျှတမှုရဖို့အင်တာနက်ဖုံးပွဲဖို့စတဲ့လက်ကိုက်ပို့စရာတွေကိုကိုက်ဆောက်ထားကြပါတယ်ကိုဘတ်ယောဂါကိုအကြောက်ပြပြီးမြန်မာစိုက်တက်ကရခိုင်ပြည်မှာလူအခွင့်အရေးရှုတ်ဖတ်မှုတွေလုပ်နေတယ်လို့လည်းကိုကျော်ညင်းကအခုလိုစပြောပါတယ်
ကျွန်တော်တို့မှာဆိုရရင်ရခိုင်ပြည်မှာ COVID-19 ကိုအဆုံးဖြတ်
ကျွန်တော်တို့မြင်ရတာကတော့ရခိုင်ပြည်မှာ COVID-19 ကိုအကြောင်းပြုပြီးတော့ရွာတွေကိုမိရှုပ်နေတယ်၊လက်နဲ့ကြီးတွေနဲ့ပြစ်နေတယ်၊လေရင်တွေနဲ့ဘုံကျဲနေတယ်နောက်ပြီးစစ်သက်ကလူငယ်တွေကိုဖမ်းယူသွားပြီးတပ်ပစ်သားတွေကိုမြင်နေရတယ
်မြန်မာစိုက်တက်ကလူအခွင့်အရေးရှုတ်ဖတ်မှုတွေရှိနေပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့နှုတ်ဆက်နေတဲ့ဘက်မှာဆန္ဒပြသူတို့ဖြစ်သူကိုထွန်းစံကသူ့အမြင်ကိုအခုလိုပြောပါတယ
်မြန်မာနိုင်ငံလေရခတိကောမှာသူတို့ media freedom of speech ဆို
ရမြန်မာနိုင်ငံမှာလူလတ်ရေးရကြတဲ့ကသတင်းလူလတ်ခွင့်မရှိသူတို့ဆိုတာပြောဆိုမှုဆိုတာလုံးဝမရှိအောင်ဆန်းစုကြည်ဟာအခုဂျီနိုဆိုက်လုပ်နေတာမှလည်းသူလည်းပြည်သူစိုးရခေါင်းဆောင်တယောက်နေနဲ့သူ့မှာအများကြီးတာဝန်ရှိတယ
်ရခိုင်ပြည်မှာတနိုင်ကြော်ကြာကြာလာပြီဖြစ်တဲ့ရခိုင်တပ်တော် AA နဲ့မြန်မာစိုက်တပ်တော်တိုက်ပွဲတွေကြောင့်ကြေးရွာတွေမိချုပ်ခံခဲ့ရသလိုမိုက်ပောက်ကွေးမှုတွေကြောင့်ဒဏ်ရာရသူတွေမတရားဖမ်းဆီးခံရပြီးသေဆုံးသူတွေရှိသလိုတချို့လည်းတရားရင်ဆိုင်နေကြရပြီးလူပေါင်း2000ကျော်လေးနေရာဆန့်ခွာနေကြရပါတယ
်ဆက်ပြီးတော့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့သူ့ရဲ့ပါတီမူဝါဒသဘောထားပါစာဆောင်တချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစင်စာဖြတ်တောက်လိုက်တာကြောင့်နိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုဟောပြောထုတ်လွှင့်တော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကိုရင်ကတင်ဆက်ပေးထားပါတယ
်ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပါတီမူဝါဒသဘောထားတွေထဲကအဓိကရေးပါတဲ့စာသားတချို့ပယ်ဖျက်ခံရတဲ့အတွက်နိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုပြန်လည်ရုပ်သိမ်းတာလို့ CNLD ပါတီတွင်းမှုဆလိုင်းကျောက်ဖစ်ထောင်ကပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဟာ CNLD ပါတီမူဝါဒသဘောထားတွေထဲကစာပိုင်းခုနှစ်အပိုက်1234တို့မှာဖော်ပြတဲ့စာသားတချို့ကိုပယ်ပြစ်လိုက်တာဖြစ်ပါတယ်အဲ့ဒီစာဖိုက်တွေဟာချင်းသမျိုးသားလုံးသွက်မဖြစ်မနေကြိုးပမ်းဆောင်ရွက်ရမယ်ပါတီကနေအစည်းကကင်ဆယ်တဲ့မူဝါဒနဲ့သဘောထားတွေဖြစ်တယ်လို့ဆလိုင်းကျဲဦးဖိထောင်ကပြောပါတယ
်ဒီကဟိုဇနကန်တခုရောပါတီကြီးကောင်းကျွန်တော်ခိုင်ဆွဲထားတဲ့လူမျိုးကိုချေခံတဲ့
ဒီနေ့ပေါ့နော်ဆွေရသင်္ကာရမှာအရေးကြီးဆုံးတစ်ချက်ကတော့ဒါလူမျိုးကိုချိန်ခံတဲ့ဒီနေ့အဲဒီမှာလည်းပဲပမာလေးပမာချိန်ခံပြီးတဲ့တစ်ခုရှိရမယ်ပေါ့နော်အဲဒီဟာကိုသူတို့ကစင်တာဖြစ်လိုက်တယ်ပေါ့နော
်ဒါအပြင်မြန်မာနိုင်ငံမှာဒီတွင်းစစ်ဖြစ်ရတဲ့အကြောင်းရင်းကိုဆန်းစစ်ရင်လူမျိုးကြီးဖြစ်တဲ့ပမာလူမျိုးတွေကလူနည်းစုတိုင်းသားလူမျိုးစုအပေါ်မှာ strong move ချဲ့လန်နေတယ်လို့ခံစားနေကြတာသွက်ကြောင်ဆိုတဲ့ point ကိုလည်းစင်စာဖြတ်တော့ခံရတယ်လို့လည်းသူကပြောပါတယ်ချင်းနိုင်ငံရေးပါတီ၃ပါတီတို့ပူးပေါင်းဖွဲ့စည်းထားတဲ့ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ် CNLD ပါတီဟာလာမယ့်2020အထူးထူးရွေးကောက်ပွဲမှာချင်းပြည်နယ်ပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့အပါအဝင်လွှတ်တော်မဲဆန္ဒနဲ့59နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
။ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြတိုက်ပွဲပြင်းထန်ခဲ့သလိုလူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ရွာသားတွေလည်းနေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ကကျေးရွာပေါင်း200ကျော်စံပြက်လက်မှုကြုံနေကြရတယ်လို့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RRCCI ကထုတ်ပြန်ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ရာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။နီကိုလတ်စ်မဒူရိုရဲ့တရားမဝင်တဲ့အစိုးရဟာနိုင်ငံလုံးဆိုင်ရာလွှတ်တော်ရွေးကောက်ပွဲတွေကိုဒီဇင်ဘာလ6ရက်နေ့မှာကျင်းပဖို့စီစဉ်ထားပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲကျင်းပစရာအကြောင်းမရှိပါဘူးလို့အမေရိကန်အထူးကိုယ်စားလှယ်အဲလီယော့အေဘရမ်စ်ပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပလောက်တဲ့အခြေခံအခြေအနေမျိုးလုံးဝမရှိလို့ပါပဲလို့ဆိုပါတယ်။အတိုက်ခံပါတီတွေကိုလည်းဗိုလ်ကျသိမ်းပိုက်အစိုးရထောက်လှမ်းရေးတွေကိုကိုယ်စားလှယ်အဖြစ်ဝင်အရွေးခံခိုင်းအမျိုးသားရွေးကောက်ပွဲကော်မရှင်ကိုလည်းအစိုးရလုံးဝထိန်းချုပ်ထားသလိုတဲ့လိုလက်ခွင့်ဆိုတာလည်းမရှိပါဘူးဖိနှိပ်မှုတွေအပြင်ရဲတွေနဲ့လူစုပြီးဗိုလ်ကျတဲ့ခိုင်းနေရဲ့ချင်းချောက်အကြက်ကင်မှုတွေကလည်းဆက်လက်ရှိနေသေးပါပဲလို့မစ္စတာအေဘရမ်စ်ပြောပါတယ်ဟုတ်ပါတယ်ဗင်နီဇွဲလားနိုင်ငံမှာစိတ်ချရတဲ့စမ်းသပ်ထားတဲ့မဲပေးတဲ့နည်းပညာနဲ့မဲရည်တွက်တဲ့စက်တွေလည်းမရှိပါဘူးဒါလည်းမကသေးပါဘူးနိုင်ငံလုံးဆိုင်ရာလွှတ်တော်အတွက်အမတ်နေရာအသစ်တရာကျော်တိုးလိုက်ပြီးမဲဆန္ဒနယ်မြေတွေကိုပါပြောင်းသွားအောင်မဒူရိုအစိုးရမကြခင်ကပဲနှီးဥပဒေပြင်ဆင်လိုက်ပါတယ်ဒီအချက်တွေကြောင့်ဂျာပြတ်အစိုးရသမ္မတဟွမ်ဂွာယီဒိုနဲ့38ပါတီညွန့်ပေါင်းအဖွဲ့ဟာမမှန်မကန်ဒီရွေးကောက်ပွဲကိုတရားဝင်တယ်လို့အတိအမှန်မပြုတ်သလိုပါဝင်ရှင်ပြိုင်မှာမဟုတ်ဘူးလို့ပြောထားပါတယ်ဗင်နီဇွဲလားနိုင်ငံမှာလွတ်မြောက်ရေးနဲ့ဒီမိုကရေစီရေးတိုက်ပွဲဝင်နေကြတဲ့လူမျိုးဘာသာမတူကွဲပြားသူတွေနဲ့နိုင်ငံတနန်တလျားကြဲကြဲပြန့်ပြန့်ပါဝင်လှုပ်ရှားနေကြသူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံနေပါတယ်အခုနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ဆုံးဖြတ်ထားသူတွေကိုတော့အထူးကိုယ်စားလှယ်အေဘရမ်စ်တတိပေးလိုက်ပါတယ်ခမရတို့အနေနဲ့လိုအပ်တာတွေကိုတောင်းဆိုဖို့အထူးလိုက်နာရမယ့်တာဝန်ရှိပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့နိုင်ငံတကာလက်ခံတဲ့အခြေအနေမျိုးရှိရမှာဖြစ်ပြီးမဒူရိုအစိုးရအာဂတိလိုက်စားမှုနဲ့ဖိနှိပ်မှုတွေကိုပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုခွင့်ရှိရမှာဖြစ်တယ်လို့ထောက်ပြပါတယ်မဟာဗျူဟာကြအမြင်အမျိုးမျိုးစမ်းစစ်နိုင်တဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့အစိုးရနဲ့လက်တွဲပြီးဒီမိုကရေစီကိုသေးသိမ်အောင်လုပ်နေတဲ့သူတွေကိုအမေရိကန်ပြည်ထောင်စုကခွဲခြားသတ်မှတ်နိုင်ပါတယ်လို့မစ္စတာအေဘရမ်စ်ပြောပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းကျွန်တော်တို့ဆောင်ရွက်ခဲ့သလိုပါပဲအမေရိကန်ရဲ့ပိတ်ဆို့မှုတွေနဲ့ဒီမိုကရေစီမလိုလားသူတွေကိုအပြည့်အဝအရေးယူဖို့ခြိတုံခြတုံစဉ်းစားနေမှာမဟုတ်ပါဘူး။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ဒီမိုကရေစီပြန်လည်ရှင်သန်ရေးရုန်းကန်လှုပ်ရှားနေကြသူဗင်နီဇွဲလားပြည်သူအားလုံးကိုကျွန်တော်တို့ကအပြည့်အဝဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့အမေရိကန်အထူးကိုယ်စားလှယ်အဲလီယော့အေဘရမ်စ်ကတိပေးလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါသမရရွေးကောက်ပွဲအကျိုးလူချင်းဆုံးပြီးစကားဆစ်ထိုးပွဲကျင်းပမယ်အောက်တိုဘာ15ရက်စီစဉ်ဖြတ်သိမ်းခဲ့တဲ့နောက်သမ္မတဒေါ်နယ်ထရမ့်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ဟာမဲဆန္ဒရှင်တွေနဲ့တောင်းဟောပုံစံအမေးဖြေပြုလုပ်မဲ့ဒီစကားဆစ်ထိုးပွဲအစီအစဉ်ကိုတယောက်တနေရာစီကနေပြီးပါဝင်ချက်မှာဖြစ်ပါတယ်။ချက်တပရင်းနေ့ည8:00မှာသ
သမရထရမ်ကဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကမဲဆန္ဒရှင်တွေအမေးဖြေကြားချက်တွေကို NBC သတင်းဌာနကနေထုတ်လွှင့်ပေးမှဖြစ်တယ်လို့တစ်ချိန်တည်းမှာပဲပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကမဲဆန္ဒရှင်တွေအမေးမြန်းချက်တွေဂျိုးဘိုင်ဒန်ရဲ့ဖြေကြားချက်တွေကို ABC သတင်းဌာနကနေထုတ်လွှင့်ပေးမှဖြစ်ပါတယ်။လင်းလန်နေတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထုတ်ခံဖို့အတွက်သမရထရမ်အမည်စင်တင်သွင်းထားတဲ့အေမီကော်နီဘဲရက်ကိုအတီးပြုတ်ခန့်အပ်တဲ့မတန့်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာလေးအကြဖြစ်လို့တဲ့ကျန်းလာပွဲတွေဟာချက်စပရင်းနေမှာအဆုံးသတ်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့အောက်တိုဘာလ15ရက်နေ့ကကိုဗစ် -19 ကူးစက်ခံသူ1026ယောက်ထပ်ပြီးတွေ့ကြုံအတည်ပြုခဲ့တဲ့အတွက်အခုဆိုဒီရောဂါကူးစက်ခံသူစုစုပေါင်း 32,000 ကျော်သွားပါပြီ။သေဆုံးရသူကလည်း965ယောက်ရှိသွားပြီဖြစ်ပါတယ်။မြန်မာရေတပ်အတွက်ရေငုပ်သင်္ဘောတစ်စီးကိုမကြာခင်မှာပဲလွှဲပြောင်းပေးဖို့မှာဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါတယ်။တောက်ကြနေမနေ့ခင်သတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါလို့ကျွန်မဆုတောင်းပေးပ
ါ This program has come to you from the Voice of America, Washington.